Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ကနေ2023ခုနှစ်မေလ17ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ3251လိုင်းလမ်းမီတာ190တို့အပြင် website Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာဒီညအစီအစဉ်မှာကျွန်တော် Women Member
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်။မိုခါစိုက်ကလုန်းမုန်တိုင်းဟာအထူးအပြည့်နဲ့စိုက်ကလုန်းမုန်တိုင်းအဖြစ်ပြောင်းလဲလာနေပြီးတော့မနက်ဖြန်နေ့လယ်ပိုင်းမှာကုန်းတွင်းပိုင်းကိုဝင်ရောက်မယ်လို့မိုးလေဝသနဲ့သလားပြည်တော်ဦးစီးဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံနဲ့နမိတ်ချင်းတိစပ်နေတဲ့အိန္ဒိယနိုင်ငံမဏိပူပြည်နယ်မှာတော့လူမျိုးစုနှစ်ခုကြားဖြစ်ပွားတဲ့အထိကရုံးတွေကြောင့်လူ82ဦးထက်မနည်းသေဆုံးသွားခဲ့တယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတဲ့စီးကိန်းပြိုင်ပွဲမှာတော့မြန်မာနိုင်ငံကဒီနေ့မှရွှေစိမ်းနှစ်ခုနဲ့ငွေစိမ်းနှစ်ခုထပ်ပြီးတော့ရရှိခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါကိုရန်နိုင်အခုလိုသတင်းတွေအပြီးမှာတော့အန်ဒီယကြီးမွန်တိုင်းနောက်ဆုံးသတင်းနဲ့စိတ်ဝင်စားစရာအပတ်စဉ်ကဏ္ဍတွေလာဖို့ရှိပါတယ်။ဒီအန်ဒီယကြီးတဲ့မူခါမွန်တိုင်းရခိုင်ကိုမဝင်ခင်တရက်အလိုလေးမှာပဲရွှေပြောင်းမှုတွေအချိန်မြင့်ပြင်ဆင်နေကြသူတွေတဲကတူက
ဟုတ်ကဲ့ပြောပြထားပါတယ်ကျွန်တော်မိသားစုငါတစ်ခါခံခဲ့ရတယ်အခု၅မီတာကျူးနဲ့အဲ့လိုမျိုးတီးခွဲမခွဲကြည့်ဘူးအားကြောင့်လဲကျွန်တော်မိသားစုကျွန်တော်ဒီလိုမရရအောင်ဆိုတာပဲ
Now အပတ်စဉ်ကဏ္ဍတွေဖြစ်တဲ့တိုးတန်အစီအစဉ်ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာ Now အာရှနိုင်ငံရေးစိုက်ပျိုးရေးနဲ့ဥတရာရေးတွေကိုစက်တိုက်ပြောပြဖို့ရှိပါတယ်ဒါဒီမတန်ငယ်အခုရင်ဆုံးတော့ထိတဲ့ရောက်တဲ့နေ့ကိုကိုရန်နေနဲ့ပြောပြပေးပါပါခင်ဗျာ
ဘင်္ဂလားဒေ့ရှ်ပင်လယ်အော်အရှေ့လယ်ပိုင်းမှာဖြစ်ပေါ်နေပြီးတော့ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဦးတည်လာနေတဲ့မိုခါစိုက်ကလုန်းမုန်တိုင်းဟာအထူးအပြည့်နဲ့စိုက်ကလုန်းမုန်တိုင်းအဖြစ်ပြောင်းလဲလာနေတယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကထုတ်ပြန်ထားပါတယ်။ဒီနေ့ညနေ၄နာရီမှာထုတ်ပြန်ချက်အရတော့မုန်တိုင်းဟာဟိုင်းကြီးကျွန်းအနောက်ဘက်ရေမိုင်195မိုင်နဲ့စစ်တွေမြို့အနောက်တောင်ဘက်ဒီမိုင်330မှာဗဟုပြုတ်ပြီးတော့လေတိုင်နှုံးကတနအီကိုမိုင်120လောက်နဲ့အရှေ့မြောက်ဘက်ကိုဦးတည်လာနေတယ်လို့ပြောပါရယ်မိုခါစိုက်ကလုန်းမုန်တိုင်းဟာမနက်ဖြန်တနင်္ဂနွေနေ့နေ့လယ်ပိုင်းမှာရခိုင်ပြည်နယ်စစ်တွေမြို့အနီးကနေလေတိုင်နှုံးတနအီကိုမိုင်100လောက်နဲ့ဝင်ရောက်มาဖြစ်တဲ့အတွက်အနီးရောင်အဆင့်သတ်မှတ်ထားတယ်လို့လည်းပြောပါရယ်မုန်တိုင်းကရခိုင်ပြည်နယ်မြောက်ပိုင်းစစ်တွေမြို့နယ်ဘင်္ဂလားဒေ့ရှ်နိုင်ငံဂျာကနေကုန်းတွင်းပိုင်းကိုဝင်ရောက်မယ်လို့ခန့်မှန်းနေတဲ့အတွက်အဲ့ဒီဒေသမှာနေထိုင်သူတွေအနေနဲ့ပေးလို့ရကိုရွှေပြောင်းကြဖို့ငါးဖန်ရည်ရင်တွေတင်းပေါ်တွေမထွက်ကြဖို့နဲ့လေကြောင်းပြန်ဆန်းမှုတွေမလုပ်ဖို့ကိုလည်းတားမြစ်ထားပါတယ်။မုံတိုင်းကြောင့်ပင်လယ်လိုင်းတွေက6ဘီကနေ9ဘီလောက်အထိမြင့်တက်လာနိုင်တာကြောင့်ရေကြီးမြေပြိုတာတွေရှိလာနိုင်တယ်လို့လည်းသတိပေးထားပါတယ်။မုံတိုင်းကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့လူတွေထောင်ထဲချီပြီးတော့နေအိမ်တွေကိုစွန့်ခွာပြီးတော့ပေးလို့ရကိုရွှေပြောင်းနေကြပါတယ်။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှလည်းအာနာပိုင်ဒီနဲ့အကူအညီပေးရေးအေဂျင်စီတွေကအရေးပေါ်အကူအညီကယ်ဆယ်ရေးအဖွဲ့တွေနဲ့ကယ်ဆယ်ရေးအဖွဲ့ဝင်3,000ကိုမုံတိုင်းကယ်ဆယ်ရေးလုပ်ငန်းတွေအတွက်အစဉ်သင့်ပြင်ဆင်နေပါတယ်။ပင်လယ်ကမ်းဥတိုင်းနဲ့နီးတဲ့အနိုင်ပိုင်းဒေသတွေကလူတွေကိုပေးလို့ရကိုရွှေပြောင်းပေးနေကြပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေလည်းမုံတိုင်းနိုင်ငံကိုအကြီးအကျယ်ခံရဖို့ရှိနေတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လူတွေကိုကယ်တင်နိုင်ဖို့အတွက်အာရုံစိုက်လှုပ်ဆောင်နေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရပြောခွင့်ရမိုဟာမက်ရှပ်ဆော့ဒူဇာကပြောပါတယ်ခင်ဗျာ
အစ္စရေးတပ်အနေနဲ့ဒုက္ခသည်စခန်းကိုဝန်တိုက်ခဲ့ပြီးပါလက်စတိုင်းနှစ်ဦးသေဆုံးခဲ့ရပါတယ်အရှေ့လက်ပိုင်းဒေသမှာတင်းမာမှုတွေပြင်းထန်နေပြီးဒီနေ့မှာနက်ဖလက်စ်မြို့ကဘယ်လီတာဒုက္ခသည်စခန်းကိုအစ္စရေးစစ်တပ်ကဝန်ရောက်စီနေပြီးပါလက်စတိုင်းနှစ်ကိုအခုလိုတပ်ပစ်လိုက်တာပါနောက်ထပ်အနေဆုံးပါလက်စတိုင်းသုံးနဲ့ဒဏ်ရာတွေရသွားပါတယ်အစ္စရေးတပ်တွေကစစ်သည်ကြွားတွေဖမ်းဆီးဖို့နေ့စဉ်စစ်ဆင်ရေးလုပ်နေတာဖြစ်ပါတယ်အခုသေဆုံးသွားသူနှစ်ဦးဟာအစ္စရေးတို့အလိုရှိနေသူတွေမဟုတ်ပဲအစ္စရေးတပ်ဖွဲ့ကိုဆန္ဒပြတဲ့လူထဲကဖြစ်တယ်လို့မျက်မြင်တွေကပြောပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာတော့အထွေထွေရွေးကောက်ပွဲကိုမနက်ဖြန်မှကျင်းပသွားမှာဖြစ်ပြီးတော့ရွေးကောက်ပွဲမတိုင်ခင်ပြင်ဆင်တဲ့အနေနဲ့ရွေးကောက်ပွဲတောင်းဝန်ရှိသူတွေဟာမဲပုံးနေနဲ့မဲပြားတွေကိုစစ်ဆေးနေပါတယ်မဲဆန္ဒရှင်တယောက်အနေနဲ့ တယောက်အနေနဲ့တယောက်ကိုနှမဲပေးခွင့်ရမှာဖြစ်ပြီးတော့ဘန်ကောက်မြို့တဝမ်းမှာတော့မဲဆန္ဒနယ်33ခုရှိပြီးအားလုံးနဲ့အဆင်သင့်ဖြစ်နေပြီလို့ခရိုင်ရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးကပြောပါတယ်ထိုင်းနိုင်ငံမှာမဲပေးနိုင်တဲ့မဲဆန္ဒရှင်ဥယျာဉ်52တန်းရှိပြီးတော့သူတို့ကလွှတ်တော်အမတ်နေရာ900အထက်မဲပေးကြမှာပါအလွတ်တော်အမတ်နေရာ400ကိုတော့တရားရွေးချယ်မှာဖြစ်ပြီးတော့အထက်လွှတ်တော်အမတ်100ကိုတော့အချိုးကျကိုစားပြုစနစ်ပီအာစနစ်နဲ့ရွေးချယ်သွားမှာပါထိုင်းနိုင်ငံမှာ2014ခုနှစ်ကစပြီးတော့စစ်တပ်ကအာဏာသိမ်းလာခဲ့ပြီးတော့လက်ရှိဝန်ကြီးချုပ်ဖြစ်တာဝန်ယူနေတဲ့ပရယုတ်ချန်အိုချာကဝန်ကြီးချုပ်ဖြစ်တာဝန်ယူလာခဲ့တာပါဒီရွေးကောက်ပွဲမှာတော့အတိုက်ခံပါတီတွေဘက်ကအနိုင်ရဖို့အလားအလာကောင်းနေပြီးတော့လက်ရှိဝန်ကြီးချုပ်ပရယုတ်ချန်အိုချာရှုံးနိမ့်မှုအခြေအနေရှိနေတဲ့အတွက်စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုတွေလည်းရော့ကျသွားဖို့ရှိနေတယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဘိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီဟာအီတလီသမ္မတဆာဂျီယိုမတ်ရဲလာဝန်ကြီးချုပ်ဂျော်ဂျီယာမလုံးနီပေါ်ဟမ်မင်းကြီးဖရန်စစ်တိုနဲ့တွေ့ဆုံမှုအတွက်အီတလီနိုင်ငံရောမမြို့ကိုရောက်ရှိနေပါတယ်ရုရှားနိုင်ငံကကီးဖ်မြို့ရုရှားဘက်ကကီးဖ်မြို့အပါဝင်ယူကရိန်းအလယ်ပိုင်းနဲ့တောင်ပိုင်းကမြို့တွေကိုဒရုန်းတွေနဲ့တိုက်ခိုက်နေချိန်မှာပဲသမ္မတဇယ်လင်စကီဟာအီတလီနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်မနေ့ညကတော့ရုရှားဘက်ကတိုက်ခိုက်လိုက်တဲ့ဒရုန်းတွေအားလုံးကိုယူကရိန်းကလေကြောင်းရန်ကာကွယ်ရေးဒုံးကျည်တွေနဲ့ပစ်ချနိုင်ခဲ့တယ်လို့ကီးဖ်မြို့မှာရှိတဲ့ယူကရိန်းစစ်တပ်ကဒီနေ့မှပြောပါတယ်ဒါပေမဲ့အရေးအတွက်ဘလောက်ဆိုတာကိုတော့အတိအကျပြောဆိုသွားခဲ့ခြင်းမရှိပါဘူးဒါဟာအခုလောက်အတွင်းမှာရုရှားဘက်ကကီးဖ်မြို့ကိုဒရုန်းနဲ့6ချိန်မြောက်တိုက်ခိုက်တာဖြစ်ပြီးတော့ဒီတိုက်ခိုက်မှုကြောင့်အဆောက်အုံတွေတစ်စုံတရာထိခိုက်ပျက်စီးတာမရှိဘူးလို့လည်းပြောပါတယ်။တစ်ချိန်တည်းမှာပဲဂျာမနီနိုင်ငံကလည်းယူကရိန်းကိုအမေရိကန်ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့စစ်လက်နက်ပစ္စည်းတွေအကူအညီပေးဖို့ပြင်ဆင်နေတယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
။မြန်မာအိန္ဒိယနယ်စပ်မဏိပူရာပြည်နယ်မှာတော့လူမျိုးရေးတကယ်ရုံးကြောင့်လူ80ကျော်သေဆုံးခဲ့ကြပါတယ်။ဒီမဏိပူရာပြည်နယ်မှာလူမျိုးစုနှစ်ခုကြားဖြစ်ပွားတဲ့အတိကယုံတွေကြောင့်လူ82ဦးမကသေဆုံးခဲ့ပြီလို့ပြည်နယ်လုံခြုံရေးချံပေးကပြောလိုက်တာပါလူများစုဖြစ်တဲ့ကသဲတွေကိုစီးပွားရေးအကျိုးအမြတ်တွေနဲ့တိုင်းရင်းသားလူမျိုးစုတွေပဲရတဲ့တချို့ပညာရေးချမ်းမရေးစတဲ့အခွင့်အရေးတွေပေးမဲ့ဆိုရစီစဉ်ကိုတောင်ပေါ်တိုင်းရင်းသားမျိုးနွယ်စု30လောက်ကကန့်ကွက်ခဲ့ကြတာပါမဏိပူရပြည်နယ်ကန်းချွန်းချင်းခေါင်ရမှာဆန္ဒပြသူတွေမိတွေရှို့အိမ်တွေဖျက်ဆီးလုပ်ခဲ့ကြလို့ရွာကလူတွေလည်းဘေးလွရာကိုထွက်ပြေးခဲ့ကြပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတဲ့32ကြိမ်မြောက်အရှိတောင်အရှာအားစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကဒီနေ့မှာရွှေစိမ်းနှစ်ခုနဲ့ငွေစိမ်းနှစ်ခုထပ်ပြီးတော့ရခဲ့ပါတယ်။အမျိုးသမီးအလေးမ45ကီလိုတန်းမှာတော့မြန်မာနိုင်ငံကမှဇင်မေဦးကအနိုင်ရပြီးတော့ပထမရွှေစိမ်းရခဲ့ပါတယ်။အဲ့ဒီပြိုင်ပွဲမှာတော့ဖိလစ်ပိုင်ကဒုတိယလာအိုကတတိယရရှိခဲ့ပါတယ်။ဒါပြင်ရိုးရလီလိုပြိုင်ပွဲမှာတော့အမျိုးသား9ယောက်တွဲမှာမြန်မာနိုင်ငံကပထမရပြီးတော့ရွှေစိမ်းနောက်တစ်ခုထပ်ရပြီးအမျိုးသားအသင်းလိုက်12ယောက်တွဲရိုးရလီပြိုင်ပွဲမှာပဲမြန်မာနိုင်ငံကငွေစိမ်းတစ်ခုထပ်ပြီးတော့ရခဲ့ပါတယ်။ပိုက်ချော်ချင်းပြိုင်ပွဲဘက်မှာတော့အမျိုးသား2ယောက်တွဲအသင်းလိုက်ပြိုင်ပွဲမှာမြန်မာနိုင်ငံကဖိုင်နယ်မှာအင်ဒိုနီးရှားကိုရှုံးပြီးတော့ဒုတိယငွေစိမ်းရရှိခဲ့ပါတယ်။မြန်မာသင်းဟာအခုချိန်ထိတော့စီးကိန်းပြိုင်ပွဲမှာရွှေစိမ်း18ခုငွေ16ခုနဲ့ကြေးစိမ်း48ခုရရှိလာပြီးတော့အဆင့်ရှင့်နေရာမှာရှိနေပါတယ်ကျွန်တော်တို့အခုသတင်းကြေညာနေတဲ့အချိန်အတွင်းမှာတော့မြန်မာအသင်းနဲ့ထိုင်းအသင်းတို့ဒီအမျိုးသားဘောလုံးပြိုင်ပွဲဆီမီဖိုင်နယ်ပွဲကိုကစားနေပြီးတော့အခုလောလောဆယ်မှာတော့ထိုင်းအသင်းကတကူးကိုမရှိနဲ့ဦးဆောင်နေပါတယ်ဒါပြင်အစောပိုင်းကကန်သွားတဲ့ပွဲမှာလည်းအင်ဒိုနီးရှားနိုင်ငံအသင်းကဒီဗီယက်နမ်နိုင်ငံအသင်းကို3-2နဲ့အနိုင်ရရှိသွားခဲ့ပါတယ်ခင်ဗျာ
ထိတဲ့ရောက်တဲ့တွင်ကိုကိုရနိုင်နဲ့ကျွန်တော်ပြပြပေးခဲ့တာပါအခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေမတိုင်ခင်မိုခါမုံတိုင်းမဝင်ခင်တရက်အချိန်မြင့်ပြင်ဆင်ရွှေပြောင်းနေကြတဲ့သတင်းလွှာပါမြမရခိုင်ကန်ဝရန်ကိုစစ်တွေမြို့နာကနေကိုနေပိုင်းကိုဝင်ဖို့ခံမှန်းထားတဲ့ဒီအားဖြင့်ဆိုက်ကလုန်းမုံတိုင်းမိုခါကိုအနီရောင်ဆင့်မြမမိုးစလာကတိုးမြင့်တက်မှတ်လိုက်ပါပြီအခုလိုလမ်းကြောင်းကနေနက်ဖြန်တနင်္ဂနွေနေ့လယ်ပိုင်းမှာဒီမုံတိုင်းဖြတ်ကျော်ဝင်ရောက်နိုင်တာမို့ရခိုင်ပြည်နယ်တွေကဒေသခံတွေကြိုတင်ရှောင်ရှားနေကြပါပြီမုံတိုင်းမွေကေ24နှစ်အတွင်းချင်းနေတဲ့တွင်ပြေဖို့ချက်ကိုမဟိသနာကျော်ပြပြပေးပါအောင်ခင်ဗျာ
ဘင်္ဂလားပင်လယ်ော်အရှေ့အလယ်ပိုင်းမှာဖြစ်ပေါ်နေတဲ့အင်အားပြင်းဆိုက်ကလုန်းမုန်တိုင်းမူခါဟာကိုကိုကျွတ်မြို့ရဲ့အနောက်နဲ့အနောက်မြောက်ဘက်ရေမိုင်240မိုင်၊ဟိုင်းကြီးကျွတ်မြို့ရဲ့အနောက်ဘက်ရေမိုင်250မိုင်စစ်တွေမျိုးရဲ့တောင်ဘက်နဲ့အနောက်တောင်ဘက်ရေမိုင်280မိုင်ဝန်းကျင်ကွာပင်လယ်ပြင်ကိုဗဟိုပြုနေပါတယ်။ရခိုင်ကန်ရိုးတန်းစီစစ်တွေမျိုးအနီးကနေပြီးတော့အင်အားပြင်းထန်တဲ့အနေအထားနဲ့ဖျက်ကျော်ဝင်ရောက်နိုင်တဲ့အနည်းရောအဆင့်မူခါရဲ့အမြင့်ဆုံးလေတိုင်တော်ကတနအီဟို115မိုင်ကနေပြီးတော့125မိုင်အထိတိုက်ခိုက်နိုင်တယ်လို့မိုးစလာကခန့်မှန်းထားပါတယ်။မုန်တိုင်းလမ်းကြောင်းစတင်ဝင်ရောက်နိုင်တဲ့ရခိုင်ပြည်နယ်အတွင်းကမြို့နယ်တွေမှာလည်းမြကန်းနေပြီနေထိုင်တဲ့သူတွေနဲ့ကြေးရော်တွေကဒေသခံတွေဘေးလွတ်ရာစီကိုပြောင်းရွှေ့နေကြပါတယ်။စစ်တွေမြို့မှာလူမှုကွန်ရက်ရဲ့အဖွဲ့တွေပေါင်းပြီးတော့မုံတိုင်းဘေးတည်နိုင်တဲ့ဒေသတွေကပြည်သူတွေကိုမြို့ပေါ်ကဖုန်ကြီးကျောင်းတွေစီကိုပို့ဆောင်နေရချပေးနေပါတယ်
။စစ်တွေမြို့တွင်ကတက်ကြီးဟိုတယ်။ကျန်နေတဲ့လူတွေပေါ့။စစ်စေးပိုင်းကတော့ဝင်လာလို့ရှိရင်တော့အရှင်နဲ့ဒီသေးကြီးကူညီလို့ရအောင်တော့ကျွန်တော်တို့ကစီစဉ်နေတာပဲဗျာအခုကတော့ဒီတစ်ခါကအခုလို့ဒီမိုးဖူးဝေးရောင်းနေတယ်ပင်လယ်ကမ်းခြေရှင်တွေကဒီတိုက်မှာပဲပုံမှန်မှာပဲ
မောင်းနှိုင်းမုံဝင်ရဲ့တည့်ရလုံးမေလ23ရက်နေ့ညနေပိုင်းမှာစစ်တွေမြို့မှာမိုးနှင်းငယ်ဆရွာနေပြီးတော့ပင်လယ်ကမ်းခြေအခြေအနေကတော့ပုံမှန်ရှိတယ်လို့ကုညီပေးသူတို့ကပြောပါတယ်မေလ23ရက်နေ့ဒီကနေ့ညနေကနေပြီးတော့မေလ14ရက်နေ့အတွင်းမှာရခိုင်ကမ်းရိုးတဲ့တခြားနယ်ကမ်းလွန်ပင်လယ်ပြင်တို့မှာမိုးသက်လေပြင်းကျနေချိန်လေတိုက်နှုန်းကတနအီမိုင်130ကနေပြီးတော့120အထိတိုက်ခိုက်နိုင်တယ်လို့ခန့်မှန်းထားပါတယ်လိုင်းမြင့်ကတော့16ပေကနေပေ120အထိမြင့်တက်နိုင်ပါသေး။ရခိုင်ပြည်နယ်မင်းများမြို့ပေါ်မှာလည်းမုံတိုင်းပေးလို့ရရှောင်းရှားလာသူက12000ကျော်အထိရှိပါသေး။မုံတိုင်းပေးရှောင်းလာသူတွေကိုမြို့နယ်အရေးပေါ်လူမှုကွန်ရက်ရေးကော်မတီကနေရာချထားပေးပြီးတော့စားတောက်ရေးလည်းပြင်ဆင်ပေးနေတယ်လို့ကော်မတီတာဝန်ရှိသူတို့ကပြောပါသေး
။မင်းများမြို့နယ်မှာမြို့ပေါ်ကတော့မုံတိုင်းပေးရှောင်းလာတဲ့ပြည်သူတွေက2000ကျော်2500လောက်တော့ဖြစ်နေတော့ပြီခင်ဗျာ။နောက်ထပ်မင်းများမျိုးနေတောင်ပိုင်းမှာရှိတဲ့ဒီမင်းများနေပုံတားလမ်းပေါ်မှာရှိတဲ့ပေါ့နော်ကျက်စင်အဲ့မှာကုန်းကြီးမှာရှိတဲ့ရွာတွေရှိတယ်ကျက်စင်ကျွန်းလို့ခေါ်တာပေါ့နော်အဲ့ကျွန်းကိုမြေပုံမျိုးနေမှာရှိတဲ့ဒီပင်လယ်နားကရွာတွေပေါ့နော်အဲ့ဒီရွာကပြည်သူတွေပေါ့အကုန်လုံးတောင်လောက်ရှိနေပြီအဲ့မှာဆိုတော့ကျွန်တော်တို့မင်းများမျိုးနေတစ်ခုလုံးမှာဆိုရင်မျိုးပေါ်နဲ့ဒီနေအကုန်လုံးပေါက်လိုက်ရင်1000-2000လောက်တော့ဖြစ်နေပြီလို့အဓိကချောင်းနေတာကဒီဘုံတော်ရဲ့ချောင်းနေမှာအဓိကချောင်းနေကြတယ်မျိုးပေါ်ရက်ွက်တွေကပြည်သူတွေကဒီသမီးတွေပါလေလူပေါ်တဲ့ကျွန်တော်တို့ကူညီပေးထားတယ်ကိုရက်ွက်လိုက်ပေါ့နော်ကျွန်တော်တို့ဒီမင်းများမျိုးနေအရေးပေါ်ကူညီရေးကော်မတီလှူစားပြီးတော့အဲ့ကော်မတီကဦးစီးပြီးတော့အကုန်လုံးကိုကူညီထောက်ပံ့တဲ့လုပ်ပေးနေပါတယ်ကုန်းချောင်းတွေမှာစာတင်ချောင်းတွေမှာအကုန်လုံးပေါ့
မုံတိုင်းကြားရောက်ပြီးချိန်လိုအပ်တဲ့ကယ်ဆယ်ရေးအပိုင်းတွေလည်းကြိုတင်ပြီးတော့ပြင်ဆင်ထားနေကြရတာပ
ါတက်ဆိုင်တဲ့အဖွဲ့အစည်းတွေရှိတယ်ပေါ့နော်တို့အဲ့ဒီအဖွဲ့အစည်းကောက်ပြီးအဓိကသူတို့ပြင်ဆင်ထားတာတွေတော့ကျွန်တော်တို့သိရတယ်အဲဒီကအပက်ကလေးတွေနောက်တော့ဒီအမ်ဘူလန့်တွေနောက်တော့ဒီမိသက်ကားတွေကိုတောင်ဝန်းကိုပေါ်တောင်ဝန်းထားတာတော့ရှိပါတယ်ခင်ဗ
ျဒေသခံတွေအနေနဲ့လည်းနာဂက်စ်မုံတိုင်းမှာတွေ့ကြုံခဲ့ရတဲ့အတိတ်ဆိုးကြောင့်မုံတိုင်းအန္တရာယ်ကိုပို့ပြီးတော့ကြောက်ရွံ့ပြီးပြင်ဆင်နေကြပါတယ်နာဂက်စ်မှာမိသားစုဝင်တွေဆုံးရှုံးထားတဲ့ကိုတန်းစော်ကတောက်ကြနေတဲ့ကမုံတိုင်းဘေးရှောင်ရင်နဲ့စစ်တွေကဖုန်ကြီးချောင်းကိုရောက်နေပါပြီ
ဟုတ်ကဲ့ပြောပြထားပါတယ်ကျွန်တော်မိသားစုငါတခါခံခဲ့ရတယ်အခု5မီတာကျူးနဲ့အဲ့လိုမျိုးသီးခွဲမခွဲကျင်ဘူးအဲ့လိုမျိုးဆိုတော့အဲ့ဒါကြောင့်မလို့ဆက်ပြီးတော့လည်းအဆုံးဆုံးမခံနိုင်လို့ပဲအဲ့ကြောင့်ဒီသူများတွေကတော့ကြီးတယ်ပြောတယ်ဒါပေမဲ့ကျွန်တော်မကြီးဒီလိုမျိုးမလုပ်ရင်လည်းပြောလို့တော့မရဘူးလို့ဆိုပြီးမင်းဆိုတာကအခုနာကိလိုမျိုးဖြစ်မဲ့ဆိုရင်ကျွန်တော်တို့ပို့ပြီးတော့ဆုံးဆုံးမှုအများတော့မှာအဲ့ကြောင့်လည်းကျွန်တော်မိသားစုကျွန်တော်ဒီလိုဝေရရအောင်ဆိုတာပဲ
မောင်နှိုင်းဖြစ်ချော်ချိန်မှာစစ်တွေခရိုင်နဲ့မောင်နှောခရိုင်ကမြို့ဝမြစ်လက်တက်တွေမှာပင်လယ်ဒီအမြင့်16ပေကနေပြီးတော့ပင်20ဝန်းကျင်ထိရှိနိုင်ပါသေး။ကြောက်ဖြူခရိုင်ကမြို့ဝမြစ်လက်တက်တွေမှာတော့12ပေကနေပြီးတော့16ပေအထိပင်လယ်ဒီတက်လာနိုင်တယ်လို့ခန့်မှန်းထားပါသေး။အနည်းရောအဆင့်ဆိုက်ကလုန်းမောင်နှိုင်းမူခါရဲ့အရှင်ကြောင့်မြန်မာတပြည်လုံးမှာလည်းဒီကနေ့စနေညနေကနေပြီးတော့မေလ15ရက်နေ့အတွင်းမှာမိုးထစ်ချုံရွာပြီးတော့နေရာကွက်မိုးကြီးနိုင်တယ်လို့ဆိုပါသေး။စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်တို့မှာလည်းအမြင့်ဆုံးလေတိုင်းနှုန်းတနအီမိုင်80ကနေပြီးတော့90အထိတိုက်ခတ်နိုင်ပါတယ်။နေပြည်တော်ပဲခူးရန်ကုန်တိုင်းနဲ့ AR တိုင်းပြင်ကချင်းပြည်နယ်ရှမ်းပြည်နယ်နဲ့ကယားပြည်နယ်တို့မှာအမြင့်ဆုံးလေတိုင်းနှုန်းတနအီမိုင်60ကနေ60အထိတိုက်နိုင်တယ်လို့ခန့်မှန်းထားပါတယ်။ဆိုက်ကလုန်းမုန်တိုင်းမူခါပြီးခဲ့တဲ့2008ခုနှစ်တုန်းကမြန်မာနိုင်ငံမှာဖြစ်အားပြင်းခဲ့တဲ့နာဂစ်မုန်တိုင်းနီးတူစစ်တွေမျိုးနီးကိုရောက်ရှိလာနေပြီးတော့စစ်တွေနဲ့မောင်တော်မျိုးကြားရေသေးတောင်နီးကနေပြီးတော့ကုန်းတွင်းပိုင်းကိုဝင်ရောက်နိုင်တယ်လို့မိုးလေဝသကြွမ်းကျင်သူလေကြောင်းမိုးလေဝသဌာနကဦးဖြိုးဝေအောင်ကခန့်မှန်းထားတာပါမုန်တိုင်းကုန်းတွင်းပိုင်းဝင်ရောက်ချင်း nene a pyo pyo nagis mon nai ni ba a shei ne tanai go 128 mai nong win sin ne tai khai nai ne so pyo aku twet che che a ya ro yakai pyin ne ha mon nai a ni ye a thu so yin ya de a chin ni yauk shin ni lo pye du re tadi pyu ja bo le tai twon tha ba de
mon nai na so chin ni go mai tan na jo pyo pya kai da ba aku ro thu tan season ma nyama se yan na tain nai lo bwa ri kamba kamba phi a tet twi pyu le kai ya de niya ma time back go twet pye la du tchu ga ro Nezat Muleka PTA so that join house ma Sitataya Twege Javare Lu Subare. Frontier Nema Sizema Nasin Tishu Javang.
So the two Mibari Tanine Kama, the Ru Kali, Uma Robbins and Lumu Gondai will call the Ware, Kaligazaku, Matakazaka, and Kalu Pioshinzi will tell me 18 my Babshi Lezro, Yewis of Nejeda Nyoga.
ကုန်းတိုက်တဲ့ကိုဝင်လာတာကိုတွေ့လာနေအောင်မိဘကိုခလီရောကကြောက်ပြီကြောက်တော့သူတို့ဟိုအဲ့နားလေးရနေပဲထွက်ပြေးရတော့မလို့လို့တခုခုအဲ့လိုမျိုးဖြစ်တယ်တက်ဟိုတယ်ပေါ့အဲ့မှာပေါင်းတယ်ကိုတက်ကိုလိုရွယ်သူတွေပဲတွေ့တော့တယ်သူတို့နဲ့တွေ့ပြီးတော့ပြောတယ်ဆိုလိုက်ဒီလိုပဲသူတို့အကြောင်းကိုလည်းသိရတော့အော်ငါလည်းသူတို့လိုပါလားဆိုပြီးတော့ကိုကိုကိုလည်းစဉ်းစားမိတော့ကိုကိုလည်းကိုပြန်န
မြန်မာရှေးပြောင်းတွေကိုမဲဆောက်မှရှိတဲ့အကြောင်းတစ်ခုကတင်းနှန်းတွေလှုပ်ပေးပြီးတော့တစ်ဖက်တစ်လမ်းကနေကူညီပေးနေပါတယ်။အဲဒီမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာမြန်မာကနေအိန္ဒိယနိုင်ငံကိုထွက်လာရတဲ့သူတွေကြုံရတဲ့အခက်အခဲတွေကိုမိမောင်းထိုးပြနေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီစီစဉ်ကို Foundation Heron Day ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကိုဒိုးတန်ရဲ့အလွတ်တန်းသတင်းတောက်မွန်မွန်ကရေးသားထားပြီးတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ချဝင်းကကြကြတခုရဲ့လုံချင်းအိမ်တလုံးမှာတော့အရွယ်ဆုံးကလေးငယ်တွေရဲ့ရည်တံတွေနဲ့ပြန့်လွင့်နေပါတယ်။တချို့ကလေးငယ်တွေကဆော့ကစားနေကြပြီးနောက်ကလေးတချို့နဲ့ဆဲကြောတတ်တချို့ကတော့ပကြီဆွဲနေကြပါတယ်။ဒိုရီမီဖာဆိုရဲ့ဂီတအတန်တွေလည်းတစ်ချက်ချက်လွင့်ပြန့်လာနေပါတယ်။အဲ့ဒီနေရာကထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှိရဲ့မြန်မာရွှေပြောင်းတွေအတွက်ဖွင့်ထားတဲ့ PTAIN လို့နာမည်ပေးရတဲ့ခြံဝန်းလေးမှာပါ။2023နှစ်စပိုင်းမှာဖွင့်ခဲ့တဲ့ဒီအိမ်လေးမှာအခုဆိုခလေးဆယ်ကျော်သက်နဲ့တက်ကြီးရွယ်အိုတင်နန်းသား300လောက်ရှိနေပါပြီ။အဲ့ဒီနေရာမှာရှိနေတဲ့သူတွေဟာမတူညီတဲ့အရက်တွေသာအသီးသီးကနေပုံစံမျိုးစုံရောက်လာကြသူတွေပါသူတို့တွေဟာမတူညီတဲ့အခြေအနေအမျိုးမျိုးကိုကြော်ဖြတ်ပြီးဒီနေရာကိုရောက်လာကြပေမဲ့တူညီရာတစ်ခုကတော့2021ဆက်အာနာတိန်ချင်းကနေယူဆောင်လာတဲ့အခက်ခဲတွေနဲ့အန်ဒီရဲ့မျိုးမျိုးကြားကနေမြန်မာပြည်ကထွက်ပြေးလာရသူတွေဖြစ်ပါတယ်။ထိုင်းနိုင်ငံတွေကတရားမဝင်မြန်မာရွှေ့ပြောင်းနေဟာအလောက်ကန်အခွင့်လမ်းမရှိရနဲ့ထိုင်းအနာပိုင်းတွေဖမ်းဆီးမှာကြောက်လို့အပြင်ကိုပုံမှန်ထွက်ပြီးမသွားလာရဲ့အခြေအနေတွေကြောင့်စိတ်ဖိစီးမှုတွေနဲ့စိတ်ခံစားချက်မျိုးစုံရှိကြပါတယ်။ဒါပေမဲ့ခလေးလူငယ်သားမကတက်ကြီးရဲ့အတွက်ပါပကြီးအနုပညာနဲ့ဂီတသင်တဲ့16ခုလောက်ဖွင့်ထားပေးတဲ့ PTA Joint House ကတော့သူတို့အတွက်ခိုးလုံရာတစ်ခုဖြစ်လာခဲ့ပါတယ်။လူတွေရဲ့ဖြစ်စီမှုတွေကိုကူညီပေးဖို့ရည်ရွယ်တဲ့အတွက်အဲ့ဒီမှာစိတ်ပိုင်းဆိုင်ရာတိုင်ပင်ဆွေးနွေးပေးတဲ့အစီအစဉ်တွေလည်းရှိပါတယ်။ဒီနေရာကိုမဲဆောက်မှာဘာကြောင့်စတင်ဖြစ်ခဲ့လဲဆိုတာကိုတော့ Joint House PTA ရဲ့ပူးတွဲတည်ထောင်သူမန်နေဂျီကအခုလိုပြောပါတယ်
။ကျွန်မကအရင်အလုပ်အဟောင်းတစ်ခုမှလုပ်နေရင်းနဲ့ဒီအာနာသိန်းဖြစ်စဉ်ပြီးသွားတဲ့နောက်ပိုင်းမှာအရေးပေါ်ကူညီရေးတွေမှာကိုကိုယ်တိုင်ရောအဖွဲ့အစည်းတွေနဲ့ရောတက်နိုင်သလောက်ပူးပေါင်းပါဝင်ရင်းနဲ့ကျမကိုယ်တိုင်တွေ့ရှိလိုက်တာကကျမလည်းစိတ်သက်တော်တော်ကြတယ်။ဘာကြောင့်လဲဆိုတော့ကူညီရမယ့်လူကများပြီးတော့မှကျမတို့လုံနိုင်တဲ့စွမ်းအားကအရင်နေတယ်။ပြီးတော့လာတဲ့လူတိုင်းကလည်းငွေကြေးအထောက်ပံ့ကိုလိုချင်ကြတာမဟုတ်ဘူး။ငွေကြေးကတော့အရေးကြီးတယ်။ဒါပေမဲ့သူတို့ငွေကြေးသွားပေးလိုက်တိုင်းမှာဘာကိုခံစားရလဲဆိုတော့သူတို့ရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်။သူတို့အဓိကလိုချင်တာကဂုံသိက္ခာရှိစွာနဲ့ဒီမှာနေရှင်တယ်အလုတ်လုတ်ချင်တယ်တရားဝင်အခွင့်အရေးတွေရရှိစေချင်တယ်ပေါ့နော်ပြောမယ်ဆိုရင်တော့အဲ့ခါမှာ အဓိကကငွေကြေးကူညီတာနဲ့မလုံလောက်ဘူးသူတို့ရဲ့စိတ်ဓာတ်ပိုင်းဆိုင်ရာအရေးကြီးတယ်ကိုယ့်ရဲ့စိတ်ဓာတ်ကြန့်ခိုင်ဖို့အရေးကြီးတယ်ဆိုတာကိုတွေ့ရှိလာတဲ့အခါမှာအစီအစဉ်မျိုးတွေစီစဉ်နိုင်ရင်သိကောင်းမှာပဲဆိုမှကိုကိုတိုင်းလည်းအရင်ဆုံးစပြီးစဉ်းစားမိတယ
်မင်းဆောက်ရောက်နေပြီတရားဝင်အထောက်အထားမရှိလို့အပြင်တော့လွတ်လွတ်လပ်လပ်ချွတ်မကစားရတဲ့ကလေးတွေအတွက်လည်း PTA ကကစားဝတ်နေရာတစ်ခုဖြစ်လာပါတယ်
ဆိုတော့တချို့မိဘတွေတက်နိုင်တဲ့အခါမှာသူတို့ကလေးတွေဥမာ Robinson လိုမျိုးကုံတိုက်ကိုခေါ်သွားတယ်။ကလေးကစားကွင်းမှာသွားကစားခိုင်းတယ်။ကလေးကိုပျော်ရွှင်စေဖို့ဒါပေမဲ့အဲ့ချိန်မှာဘာဖြစ်လဲဆိုတော့ရဲဝိစုံနဲ့ရဲသားနှစ်ယောက်ကအဲကုံတိုက်ထဲကိုဝင်လာတာကိုတွေ့လာနေအောင်မိဘရောကလေးရောကကြောက်ပြီ။ကြောက်တော့သူတို့ဟိုအိုက်နာလေးရနေပဲထွက်ပြေးရတော့မလို့လို့တခုခုအဲ့လိုမျိုးဖြစ်တယ်။ကလေးဆိုရင်လည်းအဲသူများနိုင်ငံမှာလာနေတဲ့အခါမှာလွတ်လွတ်လပ်လပ်မကစားရအောင်သူများလို့ဘေးအိမ်ကမကြိုက်လို့သွားတိုင်တာနဲ့ဆိုမိဘတို့မစော့ရအောင်ဒါမဲ့ဒီ dry house ပေါ်လာပြီလို့ပြောတဲ့အခါမှာဒီဝင်းထဲမှာဝင်လာရင်ရဲမလာဘူးရဲမဖမ်းဘူးဆိုရဲအတိမျိုးပေါ့နော်အဲအဲ့လိုမျိုးတွေခံစားရတဲ့အတွက်ကြောင့်ဒါသူတို့အတွက်ဟိုနေရာလေးတစ်ခုပေါ့
dry house မှာကလေးငယ်တွေအတွက်တင်မဟုတ်ပဲမိသားစုနဲ့အတူတူရွှေ့ပြောင်းလာတဲ့အသက်50 60ကျော်လူကြီးတွေအတွက်လည်းနေရာတစ်ခုရှိပါတယ်မန်နေဂျာက
ဟုတ်အခုလက်ရှိဖွင့်နေတဲ့ဒီအသက်55နှစ်နဲ့အထက်လူကြီးတွေအိမ်မှာနေနေရတာသူတို့လည်းဒီမှာနေနေနဲ့ဘယ်မှလည်းမသွားအောင်အဖော်ကြီးလည်းမရှိဘူးဆိုတော့ကျမတို့အသက်80ကျော်ဒီ volunteer ပေါ့နော်အမျိုးသမီးတယောက်ကသူ့ရဲ့ပညာလေးကိုသူဝေမျှခြင်းနဲ့သူကိုယ်တိုင်လည်းအသက်80ကျော်အထိအလုပ်လုပ်နေသေးတာတွေကိုမြန်မာလူမျိုးတွေကိုသိစေချင်တယ်ဆိုမှဒီဥစားပေါ့နော်တခြားနိုင်ငံသူပေါ့သူကလာပြီးတော့သူ့ရဲ့အချိန်နဲ့ပညာကိုလာပြီးဝေမျှတဲ့အခါမှာကြီးညာလိုက်တဲ့အခါမှာအမျိုးပါပေါ့နော် NDG NK ကြီးတွေအဲ၁၀ရောက်ပေါ့လာချွိုင်းကြတယ်ကျမတို့သူတို့ကြိုပို့ပေးတယ်ပေါ့နော်သူတို့လာတဲ့ခါမှာသူတို့တက်တူရေတူချင်းတွေတွေ့ကြ sharing လုပ်ကြဖုန်တွေရိုက်ကြနေသူတို့အရန်ပျော်တာတွေ့တော့ကိုယ်တွေလည်းစိတ်ချမ်းသာပါတယ
်အသက်68နှစ်အရွယ်ဦးဘိုက
ဒီလိုထိုင်နေကိုဘလို့မှအဆင်မပြေတော့ဘူးဒါကြောင့်ငါတို့မိသားစုအားလုံးကဒီလိုပဲအခုလိုထွက်လာရတာတော့တော့လေဒီမှာဘာမှလုပ်စားမှမရှိတာခလေးထိလိုက်ဒီလိုပဲအဆင်ပြေတာဟိုကလုပ်တဲ့တရားလုံးဒီလိုပဲနေတယ်ကမတော်မှအရှိန်ကုန်သွားတာပဲဒီနေ့မှလည်းဒီလိုပဲတောင်းတမြောက်တွေစဉ်းစားရတယ်ငေးနေရတယ်ဘဟုငေးဒီငေးနေတမီလို့တော့ငါတို့ရှိတ်ဆက်ပြေးတယ်တင်တာတက်ဖို့တော့ပေါ့အဲ့မှာပေါင်းတဲ့ကိုတဲ့ကိုလိုရွယ်သူတွေပဲတွေ့တော့တယ်သူတို့နဲ့တွေ့ပြီးတော့ပြောလိုက်ဆိုလိုက်ဒီလိုပဲသူတို့အကြောင်းကိုလည်းသိရတော့အော်ငါလည်းသူတို့လိုပါလားဆိုပြီးတော့ကိုကိုလည်းစဉ်းစားပြီးတော့ကိုကိုလည်းကိုပြန်နှစ်သိမ့်မိရတာပေါ့
အကြောင်းမျိုးမျိုးကြောင့်နေရက်စွန့်ခွာထွက်ပြေးရတဲ့ကလေးတွေမှာအသက်အရွယ်ကိုလိုက်ပြီးတော့စိတ်ပူပန်မှုနဲ့စိတ်ခံစားမှုအမျိုးမျိုးရှိတတ်ကြရဲ့လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကျန်းမာရေးဝန်ကြီးဌာနကအစီအစဉ်နဲ့တယ်လီကျန်းမာအစီအစဉ်ရဲ့စိတ်ကျန်းမာရေးအထူးကူဆရာဝန်ဒေါက်တာစပရင်ကပြောပါတယ
်ဒီသိငယ်တဲ့ကလေးတွေဆိုရင်လေဒီစိတ်ပူပန်မှုပေါ့နော်ဘာတွေဖြစ်လို့ဖြစ်မှမသိပဲနဲ့အသက်အန္တရာယ်ကိုရင်ဆိုင်ရတယ်လူကြီးတွေကလည်းအဲဒီကြောက်ရွံ့ဆိုးရင်ရတယ်မလုံခြုံနဲ့အဲဘေးအန္တရာယ်ကိုရင်ဆိုင်နေရတဲ့အချိန်မှာသူတို့တွေကဘာလို့နားမလည်နိုင်မလဲနဲ့ဘာဖြစ်လို့ဖြစ်မှမသိတော့ဘဲနဲ့စိတ်တွေချုပ်ထွေးတာဖိစီးတာဒါတွေဖြစ်တတ်ပါတယ်အဲနောက်နည်းနည်းကြီးလာတဲ့ကလေးတွေမှာကျတော့အတိတ်ပဲဒီဘာတွေဖြစ်နေလဲဆိုတော့နည်းနည်းပပနားလည်လာတယ်အဲအဲ့ဒီအရွယ်မှာကျတော့သူတို့လည်းရွေးချယ်လို့မရတော့ကြတော့ဒီစိတ်ထဲမှာလူချင်းနဲ့အတူမလုံခြုံမှုတွေအဲပေါ့နော်ကြောက်ရွံ့ရတာတွေတခါကိုယ်မျက်စိရှိမှာဒီ violence တွေကိုကြုံတွေ့ရတဲ့အခါမှာဒါတွေပေါ်မှာသူတို့အဲနားလဲမနားမလဲနိုင်နားဝေခွဲမရတာတမျိုးတွေလည်းဖြစ်တတ်ပါတယ
်အခုလိုကြုံရတဲ့ငရွေတဲ့ကလေးငယ်တွေမှာဆိုရင်ငိုယိုကြီးကြတာနဲ့အစာမစားတာညမအိတ်တာစတဲ့ပုံစံတွေနဲ့တုတ်ပြန်တက်ကြရဲလို့သူကဖြည့်ပြောပါတယ်
နောက်တစ်ခါအကျင်ကြီးပေါ့ဘလောက်တစ်ခါဘလောက်သွားရသလဲပေါ့နော်ဟိုနားရောက်တော့လေပြေးရပြန်ဒီနားရောက်တော့လေပြေးရပြန်ဆိုရင်လည်းကလေးတွေကဒါတွေကိုဟိုစိတ်ကြမ်းမရည်ကိုထိခိုက်ဖို့ဟိုအရကအခွင့်အလမ်းကပုံများလာတာပေါ့နော်ထွက်ပြေးကြတဲ့အချိန်မှာပေါ့လေမိဘနဲ့အတူတူရှိတာမရှိတာကအင်မတန်အရေးပါတယ်လို့သူတို့ပြောပါတယ်ဘာလို့ဆိုမိဘနဲ့အတူတူရှိတယ်ဆိုရင်တော့ဒီမိဘကဟိုသူတို့ယုံကြည်ရတဲ့သူတွေနဲ့ရှိနေတာဆိုတော့သူတို့စိတ်ထဲမှာအားငယ်အောင်တော့နည်းနည်းအားကိုးရှိသေးတာပေါ့နော်အဲ့လိုမျိုးပဲနဲ့မိဘနဲ့တကွဲတပြားစီအဲထွက်ပြေးတင်းချောင်ရတဲ့ကလေးမျိုးဆိုရင်ကျတော့စိတ်ဓာတ်ရာပို့ပြီးတော့ကြီးမာတာပေါ့
ဒီလိုအရေးပါတဲ့ဆောက်ရှောက်မှုတွေပေးနေပေမဲ့လည်း PTA နဲ့ဒီကိုလာမဲ့ကလေးလူကြီးတွေမှာတွာလာစေနဲ့လုံခြုံရေးစိန်ခေါ်မှုတွေရင်ဆိုင်နေရပါတယ်စိန်ခေါ်မှုတွေအကြောင်းမန်နေဂျာကပြောပြထားပါတယ်
စိန်ခေါ်မှုတွေကတော့အများကြီးပဲပေါ့အဲ့ထဲမှာ highlight နှစ်ခုကတော့အဓိကကတော့ဗာလဲဆိုတော့ ဒီကျမတို့အစကလေးကတော့ဒီအလုပ်ကိုမလုပ်ခင်ကလေးကတော့ဒီမဲဆောင်မြို့ရဲ့အခြေအနေရပါတော့ဒီအဖန်စီးတွေရှိတာကတော့ဟိုအရင်ကလေးကပါအခုမှမဟုတ်ဘူးဆိုတော့ကျမတို့ဒီ dry house ကိုလာတဲ့ခါမှာကျမတို့ကအကျိုးပို့မလုပ်ပေးနိုင်ဘူးအဲပထမဦးဆုံးဒီစလုပ်တဲ့ခါမှာတော့ကျမတို့ကကျူပို့ပေးနိုင်မှုကိုစီစဉ်တယ်တကယ်တကယ်နဲ့လက်တွေ့လှုပ်လိုက်တဲ့ခါမှာကျတော့အရန်ခတ်သွားတယ်မလုပ်နိုင်ဘူးဒါပေမဲ့ခုနလိုမျိုးပေါ့အသက်ကြီးရွယ်ဦးတွေ၄50ယောက်ကျတော့ကျမတို့ကျူပေးနိုင်တယ်ဒါပေမဲ့အတန်းအားလုံးရဲ့ကျောင်းသားအားလုံးကိုလိုက်ကျူပို့ကြတော့ကျမတို့အဆင်မပြေဘူးအဲ့ဒီအပေါ်မှာလည်းကျမတို့စိန်ခေါ်ချက်နဲ့ဒီအားနည်းချက်ရှိတယ်ပေါ့နော
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီစီစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ Frontier မြန်မာရဲ့ဒို့အတန်အစီအစဉ်ပြီးအခုတော့ Democracy လူခွင့်နဲ့ခေတ္တကဘာအစီအစဉ်ပါ။ရွေးကောက်ပွဲကျင်းပနိုင်တာနဲ့ Democracy ရှိတယ်လို့ပြောနိုင်ပါလား။ Democracy ကိုဘာနဲ့တိုင်းတာပါလဲ။စာရေးဆရာမတော်ရာအေးလင်းနဲ့ဦးတမောင်တန်းဆွေးနွေးထားပါတယ်ခင်ဗျာ။
ဒီဘက်မှာတော့ academic သုတေနစာပေတွေကနေမှ democracy နဲ့လူခွင့်ရေးဆိုင်ရာကိစ္စရပ်တွေပေါ်မှာဘယ်လိုမြင်ရလဲဆိုတဲ့စာရန်းတွေနဲ့စတင်မိတ်ဆက်ပေးချင်ပါတယ်စာရန်းရဲ့ခေါင်းစဉ်ကတော့ liberalization transition and consolidation ဆိုပြီးတော့အင်္ဂလိပ်လိုပေးထားပါတယ်ဒီဘက်ဒီစာရန်းကြောင်းလေးကိုတင်ပြဖို့ဖိတ်ခေါ်ထားသူကတော့ကနေဒါနိုင်ငံ Macmaster Tech လို့မှာနိုင်ငံရေးသိပ္ပံပဒယကူပါဂူဝက်တင်အတွက်လေ့လာနေတဲ့စာရေးဆရာမတော်တာတိလဲဖြစ်ပါတယ်။မိုင်လဲကျွန်တော်တို့စောစောပြောတဲ့စာတန်းလေးအကြောင်းစပြီးပြောကြအောင်ပြ
အစောကမိဆက်ပေးခဲ့တယ်ပေါ့နော်အဲသူအာနာကိုစုကင်ထားမှုကိုဖြေလျှော့တာနောက်ပြီးတော့အသွင်ကူးပြောင်းတဲ့နီလန်းတွေနဲ့ဒီမိုကရေစီအမြင့်တွေခိုင်းအောင်တိစောက်ထားတိစောက်တဲ့အပိုင်းလို့သူသုံးသပ်ပြထားပါတယ်အဲ့တော့ပညာရဲ့ဆိုင်ရာဒီဆိုင်ရာအတွဲသူကတောင်ပိုင်းနဲ့အရှေ့ဥရောပနောက်ပြီးတော့တောင်အမေရိကနဲ့အမေရိကအလယ်ပိုင်းနောက်ပြီးတော့အရင်တော့ဆိုဗီယက်ပြည်ထောင်စုကခွဲထွက်လာတဲ့နိုင်ငံတွေရဲ့နောက်ပြီးတော့အရှေ့အလယ်ပိုင်းနဲ့အာဖရိကမြောက်ပိုင်းပေါ့နော်အဲ့ဒေသကစုစုပေါင်းနိုင်ငံ30ရဲ့ဒီနိုင်ငံရေးဖြစ်လျှော့မှုအသွင်ကူးပြောင်းမှုနဲ့ဒီမိုကရေစီတိစောက်ရေးဖြစ်စဉ်ကိုသူလေ့လာထားပါသူကလေ့လာမှုအနေနဲ့တော့ဒီ1984ရာနှစ်ပြီးတော့2000ပြည့်နှစ်အတော်အတွင်းဖြစ်စဉ်တွေပေါ့နော်ဆိုတော့ဒါကဒီဒီမိုကရေစီတတိယလှိုင်းမှာပါဝင်စီးနှောခဲ့တဲ့နိုင်ငံတွေရဲ့ဖြစ်စဉ်ကိုလေ့လာတယ်လို့ပြောလို့ရပါတယ်အဲ့မှာသူကတော့ဒီနိုင်ငံရေးဖြစ်လျှော့တယ်ဆိုတာဘယ်လိုသတ်မှတ်မလဲနောက်ပြီးတော့အသွင်ကူးပြောင်းရေးတွေကဘယ်လိုပုံစံလဲနောက်တစ်ခုကဒီမိုကရေစီအမြင့်တွေခိုင်မအောင်တိစောက်တယ်ဆိုတာဘယ်လိုအချက်တွေပေါ်မှာဆန်းစစ်တယ်လဲပေါ့နော်ဆက်တပြည့်ညှိနှိုင်းတွေသတ်မှတ်ပြီးတော့အကဲဖြတ်ထားပါတယ်ရလာတဲ့ကိန်းကနဲ့အချက်လက်တွေပေါ်မူတည်ပြီးတော့ဆန်းစစ်တယ်လေ့လာချက်ပေါ့နော်အဲ့တော့ဆရာမိတ်ဆက်ပေးခဲ့တယ်လို့ပဲဒီသောတာရှင်တွေနဲ့ဒီစာတန်းနဲ့သူတွေနဲ့ရလက်တွေပေါ်ထပ်ပြီးဖြည့်ဆွတ်ချင်တာဆွေးနွေးချင်တာနောက်ပြီးထောက်ပြချင်တာလည်းရှိမှာပါဒါပေမဲ့ခုတော့ကျွန်တော်တို့ကတ်တက်ရဒီအစီအစဉ်ကလည်းပညာရေးဆိုင်အညာစာတန်းတွေကိုမိတ်ဆက်သဘောဖြစ်တဲ့အတွက်ဒီထဲကသူ့ရဲ့လူရင်းနဲ့တွေ့ရှိချက်တွေပဲဝင်ရသွားဖို့စိတ်ကူးပါတယ်ဆရာ
ဟုတ်ကဲ့အဖွင့်လို့ကျွန်တော်ပြောတဲ့ထုတ်ပြန်ထားတာမျိုးကိုရှော့ပေါ်တဲ့အစ်နိုင်ငံရေးအလုပ်ငန်းတွေပေါ့နော်ဆိုတော့အဲ့ဒီမှာဘာချက်တွေများပါလဲဆိုတော့ပါတယ်လို့စာတန်းကပြောပါတယ
်အဲ့ဒီမှာဆိုရင် तू ကပထမဆုံးသတိထားမိတာတော့ဒီနိုင်ငံရေးဖြည့်ဆို့မှုဆိုတိုင်းကလည်းဒီမိုကရေစီမမြည်ပြန်မှုပေါ့နော်ဘာလို့လဲဆိုတော့အာဏာရှင်တွေကသူတို့အာဏာဆက်လက်တည်မြဲဖို့ဖြည့်ဆို့ပြီးတော့ပုံစံပြောင်းတာမျိုးလည်းဖြစ်နိုင်ပါလေ။အဲဒါလိုပဲဒီနိုင်ငံရေးဖြည့်ဆို့မှုကိုတေချာမလို့ပဲနဲ့ဒီမိုကရေစီတိစောက်တယ်ဆိုတာပြန်ဆိုတာလည်းယုံကြည်မရှိပြန်ဘူးဘာလို့လဲဆိုတော့အဲ့ဒါလည်းအထူးရောင်းမဲဖြစ်နေမှာပေါ့နော်။ဆိုတော့ဒီမှန်ကသူကနိုင်ငံရေးဖြည့်ဆို့မှုဆိုတာကိုနိုင်ငံတော်တောင်မဟုတ်တတိယအဖွဲ့ဒီ third parties တွေကလူလူအပေါ်တရားဥပဒေကိုသွေးဖြီးပြီးတော့ကျူးလွန်နဲ့နိုင်ထက်စီးနှင်းမှုတွေမရှိအောင်တူးချင်းရဲ့လူသားရပိုင်ခွင့်တွေတေချာရင်ရမှုရှိအောင်လုပ်ပေးတဲ့ဖြစ်စဉ်လို့ဆိုပါတယ်ဥပမာအာဏာပိုင်တွေနှိမ့်ဆက်ညှဉ်းပန်းမှုမရှိအောင်ပေါ့နော်ဥပဒေရေးကိစ္စတွေမှာလည်းလွတ်လပ်မြတ်တဲ့တရားစီရင်မှုတွေဖြစ်အောင်မီဒီယာလွတ်လပ်ခွင့်ရှိအောင်လွတ်လပ်စွာပြောဆိုစီရင်ခွင့်ဆန္ဒပြခွင့်ယုံကြည်ခွင့်စသဖြင့်ဖြစ်ကျတဲ့ဖြစ်ပေါ့အဲ့ဒါအဲ့ဒီနိုင်ငံရေးပြည်ချုပ်မှုလုပ်တဲ့အခါမှာဒါလေးကိုထည့်သွင်းစဉ်းစားရပါတယ်ဒါတော့သူရဲ့ဟိုပေါ့နော်ဟိုအဲ့ဒီထက်မှဆိုရင်သူအချက်ခုနှစ်ချက်နဲ့တိုင်းတာပဲပေါ့နော်အဲ့မှာလူအခွင့်ရေးအတွက်လူထုကိုလေးလေးနဲ့ဂရိပြုထားတာနောက်ပြီးတော့ဒါတော့သဘောတူညီမှု ေးထားတာနောက်ပြီးတော့ဒီနိုင်ငံရေးအကျဉ်းသားတွေလုံးဝသမဟုတ်လုံးဝနှိပါမရှိသေးတော့လားဒါပေလူလူရဲ့စန့်ကျင်ဆန္ဒပြမှုတွေအပေါ်မှာလည်းခံနိုင်ရရှိလာတာနောက်ပြီးတော့အမိခိုကင်းတဲ့နိုင်ငံရေးပါတီတွေထိထောင်တာကိုလည်းတရားဝင်အသိမှတ်ပြုတာပြီးတော့သူရဲ့အချက်တွေထဲမှာအာလွတ်လပ်အဲ့လို့တော်တဲ့မှာအတိုက်ခံပါတီအနေဆုံးတစ်ခုရှိနေတာပေါ့နော်။နောက်ပြီးတော့ဒီသမဂ္ဂလူမျိုးတွေကိုအစိုးရကမှနိုင်ငံတော်ရဲ့စီမံမှုအောက်ကနေလွတ်ကင်းစေတာပြီးတော့တင်းစားတွေကိုလည်းလွတ်လပ်ပြီးအမှုခိုကင်းစေတာပေါ့နော်။အဲ့ဒီအချက်တွေပါဝင်ပါလေဆရာ
။ဟုတ်ပါတယ်။ဒီကူအားဖြင့်အခွင့်လို့ပြောတဲ့ကိစ္စမှာကျွန်တော်တို့အုပ်စုသုံးစုခွဲလို့ရမယ်ထင်ပါတယ်။ပထမတစ်ခုကတော့စောစောကဆရာမပြောသားလို့ပဲလူခွင့်ရေးဆိုင်ရာကိစ္စရတယ်ဖြစ်တယ်။ဒုတိယကတော့ကျွန်တော်တို့ပါတီနဲ့အဖွဲ့အစည်းဆိုင်ရာကိစ္စရာတွေဖြစ်တယ်။အလို့သမသမကတို့ပါတီလို့ပေါ့နော်။နောက်တတိယကတော့သတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာပြဿနာပေါ့နော်။ဒီသုံးခုမှာချုပ်ကင်ထားတာတွေကိုဖြေလျှော့ပေးလိုက်တာပြုပါ။ဟုတ်ကဲ့။အသွင်ကူးပြောင်းမှုကဆိုတဲ့မှာရောဘယ်လိုချက်တဲ့နေနဲ့သူကတိုင်းတာလက်ခဏ။
အသွင်ကူးပြောင်းရေးကိစ္စမှာတော့သူက scale ရှိခုထားရှိရပေါ့နော်။သူကြည့်တဲ့အချက်ကအဲ့မှာဒီအစိုးရကိုစန့်ကျင်တဲ့နိုင်ငံရေးလူမှုရေးလှုပ်ရှားမှုတွေအင်အားစုတွေကိုညှိနှိုင်းရေးဖြစ်စင်မှာပါဝင်စေတာပေါ့လေ။အဲနံပါတ်1နံပါတ်2အချက်ကတော့ဒီအစိုးရရဲ့ကိတုရေးရမူဝါဒတွေနဲ့ပတ်သက်လာရင်မကျေလည်တိုင်းရှိရင်ပြုမှုလင်းနဲ့ဆွေးနွေးနိုင်ခွင့်ရှိတာ။အဲပြီးတော့အာဏာရှိသူတွေရဲ့တရားမဲ့ပြုကျင့်မှုတွေကိုကန့်သတ်နိုင်တဲ့ဥပဒေဝင်ကိုစပြီးတော့ကျင့်သုံးလာတာပြင်ဆင်လာတာပေါ့နော်။နောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒီဥပဒေရေးရပြောင်းလဲမှုတွေမှာအကျဉ်းမဲ့အာဏာသုံးပြီးဆွတ်ဖက်တာတွေမရှိသေးတော့တာအဲပြီးတော့နိုင်ငံသားအားလုံးအတွက်လွတ်လပ်ပြီးတော့ဒဏ်ထူညီများမှုရှိစေမယ့်အခွင့်အရေးတွေကိုအမှားခံပေးနိုင်တဲ့အခြေခံဥပဒေလိုမျိုးပေါ့နော်ရေးဆွဲအတည်ပြုတာနောက်ပြီးတော့အခြေခံကြတဲ့မဲပေးအတည်ပြုမှုတွေဥပမာပြည်လုံးကျွတ်ဆန္ဒခံယူပွဲလိုဟာမျိုးပေါ့နော်အဲအဲ့လိုမျိုးမဲပေးအတည်ပြုပွဲတွေကိုလည်းလွတ်လပ်ပြီးတရားမျှတစွာကျင့်ပါပေးတာနောက်ပြီးတော့အဲ့ရလက်တွေကိုကြည်ကြည်ပြန့်ပြန့်လက်ခဏာပေါင်းဝင်ပါတယ်ဒါတော့ तू ကအသွင်ကူးပြောင်းရေးမှာဘယ်လောက်ထိစွမ်းစားနိုင်ပြင်းပြနိုင်ပေါ့နော်အောင်မြင်ခဲ့တယ်လဲဆိုတော့တိုင်းတာတဲ့အချက်တွေပါနောက်ဆုံးအဲ့ဥစ္စာတွေကတော့ဒါဟိုအသွင်ကူးပြောင်းတာပေါ့နော်နောက်ဆုံးအဆင့်ကြောင်မှာဒီမိုကရေစီတိဆောက်ရေးကိုကြောင်ပြောပါတယ
်ဟုတ်ကဲ့အဲကျွန်တော်တို့ပြန်ကြည့်လိုက်လို့ရှင်ပြန်ချုပ်လိုက်လို့ရှင်တော့တွဲဆုံဆွေးနွေးရေးရှိကိုရှိရပါမယ်ဒါကူးပြောင်းလို့အခုလို့ကျွန်တော်တို့ပြောပြီဆိုလို့ရှိရင်အစိုးရနဲ့နော်အတိုက်ခံနဲ့နော်ဒါတွဲဆုံဆွေးနွေးရေးရှိကိုရှိရပါမယ်ဒုတိယမူဝါဒကွဲပြားမှုတွေရှိလာလို့ရှိရင်အတိမတ်ပြုမှုတွေဒါလည်းရှိရမယ်။နောက်ပြီးတော့ဖွဲ့စည်းပုံနဲ့ဥပဒေရေးရာကိစ္စရပ်တွေဒါကင်လွယ်ရပါမယ်။နော်ဘလို့ကူးပြောင်းမလဲအနာဂတ်ကိုဘလို့သွားမလဲပေါင်းဝင်ပတ်သက်တဲ့အဖွဲ့အစည်းတွေနဲ့တွဲဆိုဆွေးနွေးညှိနှိုင်းပြီးအဲ့ဒီကနေထွက်လာတာတွေမှာဖွဲ့စည်းပုံရေးတဲ့ဟာရှိမှအတွင်ကူးပြောင်းတယ်လို့ဒါဒီစာတမ်းမှာသူတို့ကသတ်မှတ်ပါတယ်။ဒီစာတမ်းကလည်းခုနပြောတဲ့ဒီမိုကရေစီကိုနဲ့ပတ်သက်တဲ့လေ့လာထားတဲ့စာရန်းတွေကနေမှအတွင်ကူးပြောင်းရေးဆိုတာဘာကိုဆွတ်တောင်းလဲဆိုတဲ့တိုက်တာမှုကိုဆွဲထုတ်လိုက်တာပြီးမှအဲ့ဒီခုနဖွဲ့စည်းပုံအရဥရေရပြောင်းတဲ့ရွေးကောက်ပွဲအလုံးတရားမျှတတဲ့ပေါ်ဝင်နိုင်တဲ့ရွေးကောက်ပွဲကျင်းပတာမျိုးတွေကိုလည်းဒါမှသာအတွင်ကူးပြောင်းရေးရဲ့လက္ခဏာတွေပြီးပြည့်စုံတယ်လို့ပြောပါအဲ့ဒီနောက်ပိုင်းကျမှဒီမိုကရေစီကိုခိုင်မအောင်နော်ကျွန်တော်တို့တည်ရပါတယ်ဆောင်ရွက်ရပါတယ်နော်နိုင်ငံတော်တော်များများမှသူ့ဒေတာလိုက်ကျောင်းဝါဒလေးတွေကိုအဲတွေ့ရပါတယ်အဒီထဲမှာဒီအဖွင့်ရဲ့အကူရဲ့အခိုင်ရဲ့သုံးခုကိုဆရာမကြည့်လိုက်တဲ့အခါမှာဆရာမအနေနဲ့ဆိုရင်မြန်မာနိုင်ငံနဲ့ညွယ်ပြီးတော့ဘလို့တင်ငန်းစာမျိုးရတယ်လို့ပြောချင်ပါတယ
်အာကျမတို့ကဒီအဟိုပထမဆုံးနိုင်ငံရေးဖြေလျှော့ပေးတယ်ပေါ့နော်နိုင်ငံရေးဖြေလျှော့ပေးတယ်နောက်ပြီးတော့ဒီအသွင်ကူးပြောင်းတယ်နော်ဒီမိုကရေစီခိုင်မာအောင်လှုပ်ဆောင်ရေးဆိုတော့ဒါတော့အားလုံးလည်းထင်တာမြင်ပါသွားတယ်ကျမတို့ဒီဒီမိုကရေစီကိုခိုင်မာအောင်တိဆောက်တဲ့အဆင့်တောင်ကျမတို့မရောက်နိုင်ဘူးပေါ့နော်ဒါကဟိုလမ်းခုလက်မှာပဲကျမတို့နောက်ကျောင်းပြန်လှည့်သွားတဲ့အချိန်မျိုးရှိတယ်နောက်ပြီးတော့သူ့စာတဲ့အရာပြန်ကျမတို့ပြန်ကြည့်လိုက်မယ်ဆိုရင်ရွေးကောက်ပွဲကျင်းပရုံနဲ့လည်းကျမတို့ကဒီမိုကရေစီမမြင်နိုင်ဘူးဆိုတော့ကျမတို့အသွင်ကူးပြောင်းရေးကိစ္စမှာရောဒီဖြေလျှော့ပေးရတဲ့အပိုင်းမှာရောတော်တော်ကြီးကိုအချိန်ကြာကြာယူခဲ့ရတယ်ဘာလို့ဆိုတော့အင်အားစုတွေကလည်းများတယ်ပေါ့နော်နောက်ပြီးတော့ကျမတို့အလုံးစုံပေါင်းဝင်နိုင်မှုမှာလည်းစိုးစားရတဲ့အပိုင်းမှာလည်းခက်ခဲမှုတွေရှိခဲ့တယ်ခုတော့နောက်ကျောင်းပြန်လှည့်သွားရဲဆိုတော့ဒီဒီမိုကရေစီတိဆောက်ရေးဖြစ်စဉ်ဆိုတာတစင်ပြီးမှတစင်အောင်မြင်ဖို့ဆိုတာချက်ကိုတစင်းတစင်းကလည်းအများကြီးကြာပြီးတော့ဒီချိန်မှလည်းအများကြီးဘယ်လိုပြောမလဲ risk တွေပေါ့နော်ဟိုကြုံနိုင်တဲ့အန္တရာယ်တွေနဲ့နောက်ကျောင်းမဲ့လိုက်တဲ့အခြေအနေကလည်းအခြေမျိုးရှိနိုင်တယ်ဆိုတာမျိုးလည်းပြန်သတိပြုမိပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကြီးဟုတ်ကဲ့ကျွန်တော်တို့စောစောကဆက်ပတ်တင်ပြသွားတယ်ပဲပြန်ကြည့်လိုက်လို့ရှိရင်မြန်မာနိုင်ငံရဲ့2017ကနေ2020ကာလဟာအဖွင့်ကာလလို့ပဲ ပြောလို့ရမှာပါအခုကာလလို့ပြောမယ်ပြောအောင်ကကျွန်တော်တို့ဟာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရသဘောတူညီချက်မရရှိနေပါဘူးနော်ညဉ့်ရက်ဆွေးနွေးပွဲရဲ့အဆင့်တစ်ဆင့်နောက်ဆုံးအဆင့်တစ်ဆင့်အနေနဲ့ပြည်ဆောင်ဆွေးနွေးရင်နိုင်ငံရေးဆွေးနွေးပွဲကျင်းပပြီးတော့မှဖွဲ့စည်းအုပ်အချုပ်ပုံအခြေခံဥပဒေကိုပြောင်းလဲကြမယ်လို့ရည်ရွယ်ခဲ့ပါတယ်အဲ့ဒီအချိန်မတိုင်းမှာပဲကျွန်တော်အဲ့ဒါတိမ့်သွားခဲ့တဲ့အတွက်ကြောင့်မို့လို့နောက်ကျောင်းပြန်လဲသွားကြတာဖြစ်ပါတယ်နော်ဆိုတော့ဒါကြောင့်မို့လို့ကျွန်တော်တို့ရှေ့လျှောက်ရမယ့်ခင်ကြီးကအဝေးကြီးတန်နေတဲ့လို့ဆရာမပြောသလိုပဲအဲပြောရမလို့ဖြစ်နေပါတယ်နော်ဘယ်လိုပဲဖြစ်ဖြစ်လျှောက်တော့လျှောက်ရအောင်ပါအဲ့ဒီခီးကကျန်းကျင်နဲ့ကျန်းပါမယ်အခုဆွေးနွေးတက်ပြသွားခဲ့တာကတော့ကနေဒါနိုင်ငံ Mac Foster တက်ကူမှာအငိုင်းသိပ်ပါပညာရှင်တွေနဲ့ဆရာမတို့ကအေးလေးဖြစ်ပါလေကျွန်တော်တမောင်တမ
်ဒီမိုကရေစီအဖွဲ့နဲ့အခုစံနှုန်းတွေကိုမြန်မာအပြောင်းအလဲနဲ့ရှင်ပြီးဦးတမောင်တမ်ဆွေးနွေးပေးခဲ့တာပါမကြခင်အာရှနိုင်ငံရဲ့ပါဝင်စနေညပတ်စင်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နားဆင်ကြည့်ရှုကြပါဦးခင်ဗျာ
VOE အစီအစဉ်တွေကိုရေဒီယိုရွှေမြင့်တန်ကြားတို့ပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်view မြန်မာပိုင်း facebook စာမျက်နှာလေးစာကတော့ facebook.com/viewburmese ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ view american တန်ကနေစနေညအစီအစဉ်တွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်လည်းဒုတိယပိုင်းမှာတော့နောက်ထပ်စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့ layer စီးပွားရေးနဲ့ဥရူရာသီအစီအစဉ်မတိုင်ခင်အခုရင်ဆုံးအာရှနိုင်ငံအစီအစဉ်ကိုတဝါကြီးနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်အာရှနိုင်ငံ၏အစည်းအဝေးမှာအာဆီယံထိပ်သီးအစည်းအဝေးနဲ့မတူမငင်ဖြစ်နေတဲ့ပါကစ္စတန်နိုင်ငံ၏နောက်ခံတချို့အပြင်မကြမီဂျပန်မှာကျင်းပတော့မယ့် G7 ထိပ်သီးအစည်းအဝေးကြောင်းကိုစော်မှုကျော်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။ရှေ့တောင်အာရှအသင်းအာဆီယံရဲ့52ကြိမ်မြောက်ထိပ်သီးအစည်းအဝေးကိုအင်ဒိုနီးရှားနိုင်ငံပင်လယ်ကမ်းခြေမြို့လပွန်ဘာဂျိုမှာဧပြီလ9ရက်နေ့ကနေ17ရက်နေ့အထိကျင်းပခဲ့ပါတယ်။ဒီအစည်းအဝေးကနေမြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်ဆိုင်ပြီးတွဲဆုံဆွေးနွေးဖြစ်ရှင်းဖို့တိုက်တွန်းခဲ့သလိုမြန်မာအရေးတိုးတက်လာအောင်အာဆီယံအနေနဲ့လှုပ်ဆောင်နိုင်ခြင်းမရှိဘူးလို့လည်းလက်ရှိဥက္ကဋ္ဌအင်ဒိုနီးရှားကဝန်ခံခဲ့ပါတယ်။မြန်မာအရေးဖြေရှင်းနိုင်ဖို့နဲ့ဘုံသဘောတူညီချက်5ရပ်အကောင်အထည်ဖော်နိုင်ရေးအတွက်စစ်ကောင်စီအပါအဝင်ဘသူနဲ့မဆိုစတင်တွဲဆုံဆွေးနွေးသွားမယ်လို့အစည်းအဝေးနောက်ဆုံးနေ့ဂျာတာပရင်းနေ့မှာသမရဂျိုကိုဝီဒိုဒိုကပြောကြားခဲ့ပါတယ
်။ Pencitraan terhadap nilai-nilai kemanusiaan tidak bisa ditoleransi.
လူအခွင့်အရေးချိုးဖောက်မှုတွေဟာလက်ခံနိုင်စရာလုံးဝမရှိပါဘူး။ဒါ့အပြင်အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်5ရပ်အရမြန်မာနိုင်ငံရဲ့အချက်အလက်တွေမှာပါဝင်နေတဲ့အဖွဲ့အစည်းတွေအားလုံးထိတွေ့ဆက်ဆံလှုပ်ဆောင်သွားရမှာဖြစ်ပါတယ်။အားလုံးပါဝင်ဖို့နဲ့အားလုံးယုံကြည်လက်ခံနိုင်ဖို့ဆိုတဲ့အချက်ကိုအာဆီယံအနေနဲ့အခိုင်အမာကန်ဆွဲထားပါတယ်။အင်ဒိုနီးရှားအနေနဲ့စစ်ကောင်စီအပါအဝင်ဘယ်သူနဲ့မဆိုတွေ့ဆုံဆွေးနွေးသွားဖို့အစဉ်အသင့်ရှိပါတယ
်။ဒါအပြင်တွေ့ဆုံဆွေးနွေးတာဟာအတိအမှတ်ပြုတာမဟုတ်ပါဘူး။ချင်းကပ်ဆောင်ရွက်တာဟာအတိအမှတ်ပြုမှုပေးတာမဟုတ်ပါဘူးလို့လည်းအင်ဒိုနီးရှားသမ္မတကဆက်လက်ပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲဆန္ဒပြပွဲတွေအကြမ်းဖက်နှိမ်နင်းမှုတွေနဲ့မတည်မငြိမ်ဖြစ်နေတဲ့ပါကစ္စတန်နိုင်ငံမှာဖမ်းဆီးထားတဲ့ဝန်ကြီးချုပ်ဟောင်းအမရခန်ကိုတောက်ကြနေမှာတရားရုံးချုပ်ကအာမခံနဲ့ပြန်လွတ်ပေးလိုက်ပါတယ်။သူ့ကိုပြီးခဲ့တဲ့မေလ9ရက်နေ့အင်္ဂါနေ့တုန်းကပါကစ္စတန်စစ်တပ်အရန်တပ်ဖွဲ့တွေကအတင်းအကျပ်ဖမ်းဆီးခဲ့တာပါ။အဲ့ဒီနောက်ဆန္ဒပြပွဲတွေပြင်းထန်ခဲ့ပြီးသူကိုထောက်ခံသူတွေနဲ့ရဲတွေအကြအထီးကရုံးနေဖြစ်ခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းအမရခန်နဲ့လက်ရှိဝန်ကြီးချုပ်ရှီဘရှရီဦးဆောင်တဲ့အင်အားစုတွေအကြတင်းမာမှုတွေဟာရုရှားယူကရိန်းစစ်ပွဲစတင်ချိန်မှာပုံပုံအရှိန်မြင့်တက်လာခဲ့တယ်လို့ဆိုနိုင်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ချိန်2022ခုနှစ်ဖေဖော်ဝါရီလ23ရက်နေ့နဲ့24ရက်နေ့တွေမှာအဲ့ဒီအချိန်ကဝန်ကြီးချုပ်အမရခန်ဟာသူရဲ့ခရီးစဉ်ကိုရှေ့ဆိုင်ခြင်းမရှိဘဲရုရှားမြို့တော်မော်စကိုကိုသွားပြီးသမ္မတပူတင်နဲ့တွေ့ဆုံခဲ့ပါတယ်။ဝန်ကြီးချုပ်ခန်ကရုရှားကယူကရိန်းကိုကျူးကျော်တာကိုရှုံချတာမျိုးမဟုတ်ပေမဲ့အဲ့ဒီအချိန်ကပါကစ္စတန်စစ်တပ်ရဲ့အကြီးအကဲ ဗိုလ်ချုပ်ကြီးခမာဂျပစ်ဘချွာကတော့ရုရှားရဲ့ကျူးကျော်မှုကိုချက်ချင်းရှုံးချကန့်ကွက်ခဲ့ပါတယ်။အဲ့ဒီအချက်မှကတည်းကဝန်ကြီးချုပ်ခန်ရဲ့ရည်တည်ချက်နဲ့ပါကစ္စတန်စစ်တပ်ရဲ့ရည်တည်ချက်ကွဲလွဲခဲ့ပါတယ်။အဲ့ဒီတုန်းကဗိုလ်ချုပ်ကြီးဘချွာကရုရှားကျူးကျော်မှုကိုကန့်ကွက်ဖို့သူ့ကိုဖိအားပေးတောင်းဆိုခဲ့တယ်လို့နောက်ပိုင်းမှာဝန်ကြီးချုပ်ဟောင်းခန်ကထုတ်ပေါ်ပြောဆိုခဲ့ပါတယ်။ပါကစ္စတန်နိုင်ငံရေးမှာစစ်တပ်ကနောက်ွယ်ကနေဩဇာရှိနေစေဖြစ်ပါတယ်။အဲ့ဒီနောက်ရှိပါရှိတဲ့ဥဆောင်တဲ့ပါကစ္စတန်ဒီမိုကရက်တစ်မူဗ်မန့် PDM တပ်ပေါင်းစုကဝန်ကြီးချုပ်အင်မရာခန်ကိုဂျာဒူးကနေဖယ်ရှားပေးဖို့မတ်လ10ရက်နေ့မှာလွှတ်တော်မှာစတင်တင်သွင်းခဲ့ပါတယ်။ဝန်ကြီးချုပ်ခန်ရဲ့အစိုးရဟာစွမ်းဆောင်ရည်ညံ့ဖျင်းပြီးစီးပွားရေးနဲ့လူမှုရေးကဏ္ဍတွေကိုအောင်မြင်အောင်မဆောင်ရွက်နိုင်ဘူးလို့စွပ်စွဲခဲ့ပါတယ်။အဲ့ဒီနောက်ဧပြီလမှာလွှတ်တော်မှာမဲခွဲပြီးဝန်ကြီးချုပ်ခန်ကိုဂျာဒူးကနေဖယ်ရှားခဲ့ပါတယ်။ဝင်ကြီးချုပ်ခန်ကတော့သူ့ရဲ့နိုင်ငံသားရေးမူဝါဒမှာတရုတ်ရုရှားတို့နဲ့နီးကပ်တာကိုမလိုလားတဲ့အတွက်ရှီဘတ်ရှရင်နဲ့အင်အားစုတွေဟာအမေရိကန်နဲ့ပူးပေါင်းပြီးတမင်လုတ်ကြံတာလို့ဆွဆွဲပါတယ်ရှီဘတ်ရှရင်ဘက်ကရောအမေရိကန်ကပါဒီဆွဆွဲချက်ကိုညှဉ်းဆဲပါတယ်လက်ရှိဝင်ကြီးချုပ်ရှီဘတ်ရှရင်ဟာသူ့ကိုဝင်ကြီးချုပ်ဟောင်းနဝရှရင်နဲ့မတူဘဲစစ်တပ်နဲ့နီးစပ်သလိုနောက်တိုင်းနိုင်ငံတွေကိုပို့ပို့လူလာသူလို့သတင်းတွေပါတုံ့တက်ရေးသားကြပါတယ်။လောလောဆယ်မှာဝင်ကြီးချုပ်ဟောင်းခန်ကိုဆွဲချက်ပေါင်း100လောက်နဲ့ဆွဲဆူထားပါတယ်။ပါကစ္စတန်မှာ2023ခုနှစ်နှောင်းပိုင်းမှာရွေးကောက်ပွဲကျင်းပဖို့ရှိနေပြီးဒီရွေးကောက်ပွဲမှာလူကြိုက်များတဲ့အင်မရာခန်နဲ့သူ့ရဲ့ PTI ပါတီမပါဝင်နိုင်အောင်လက်ရှိဝင်ကြီးချုပ်ရှီဘတ်ရှရစ်ဦးဆောင်တဲ့ညွန်ပေါင်းအစိုးရကစစ်တပ်ကြောတော့နောက်ခံယူပြီးကြိုးပမ်းနေတယ်လို့ဝေဖန်သုံးသပ်တာတွေရှိပါတယ်အခုလိုအချိန်မှာပဲဂျပန်နိုင်ငံမှာတော့မေလ19ရက်နေ့ကနေ21ရက်နေ့အထိကျင်းပမယ်ကမ္ဘာစစ်မှုစီးပွားအင်အားကြီး9နိုင်ငံ G7 အစည်းအဝေးကျင်းပဖို့ပြင်ဆင်နေပါတယ်အမေရိကန်ဂျာမနီဗြိတိန်ပြင်သစ်အီတလီကနေဒါဂျပန်တို့ပါဝင်တဲ့ထိပ်သီးအစည်းအဝေးကိုဒုတိယကမ္ဘာစစ်တုန်းကအနုမြူပုံကျဲချခံခဲ့ရတဲ့ဟီရိုရှိမာမြို့မှာကျင်းပမှာဖြစ်ပါတယ်ဒီထိပ်သီးအစည်းအဝေးကိုအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားအပါအဝင်ဗီယက်နမ်အိန္ဒိယတောင်ကိုရီးယားဩစတြေးလျဘရာဇီးစတဲ့နိုင်ငံတွေကိုလည်းဖိတ်ကြားထားပါတယ်ဒီလာမဲ့ G7 ထိပ်သီးအစည်းအဝေးမှာမြန်မာအရေးအပါအဝင်အာရှဒေသတွင်းကအခြေအနေတွေကိုလည်းထည့်သွင်းဆွေးနွေးသွားဖို့မျှော်လင့်ရကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ်
အာဆီယံထိပ်သီးဘွဲ့မြန်မာအခြေအနေနောက်ပါကစ္စတန်နိုင်ငံနောက်ခံနဲ့ဂျပန်မှာလုပ်မဲ့ G7 ထိပ်သီးစတာတွေကိုအာရှနိုင်ငံအစည်းအဝေးမှာကုဆုံမှုကြောင့်ဖျော်ဖြေသွားခဲ့တာပါအခုတော့လေယာစီးပွားအစည်းအဝေးမှာအိန္ဒိယနဲ့နေဆက်ကုန်သွယ်ရပ်တန့်နေတာအပအဝင်ကိုပြောပြထားပါတယ်အိန္ဒိယနိုင်ငံမဏိပူရာပြည်နယ်မှာလူမျိုးရေးပဋိပက္ခတွေဖြစ်ခဲ့ပြီးမြန်မာအိန္ဒိယနေဆက်ကုန်သွယ်ကတော့ရပ်နေပါတယ်ပြည်ပကနေကွန်ပျူစီးတွေကိုတတ်နိုင်တယ်များမသွင်းဖို့မြန်မာစီးပွားကုသန်းကလည်းသတိပေးထားတာနဲ့သီးနှံစေးစတာတွေကိုစူစီဘီဖာမာတိုင်းစ်မီဒီယာကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လင်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့သူကျမမစ္စဘဲကတင်ဆက်ပေးသွားပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလျှံစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်တဲ့သတင်းတွေထဲမှာအိန္ဒိယနယ်စပ်လူမျိုးရေးထိပ်ရုံးကြောင်းနယ်စပ်ကုန်သွယ်ရေးရပ်တန့်နေတဲ့သတင်းနဲ့ဆက်ကြည့်ပါလေ။အိန္ဒိယနိုင်ငံဗတ်ချန်ကမဏိပူပြည်နယ်မိုးဤမြို့အပါအဝင် KI 5ခုထဲမှာဖြစ်ပွားခဲ့တဲ့လူမျိုးရေးပဋိပက္ခထိပ်ရုံးဖြစ်စဉ်ကြောင်းမြန်မာအိန္ဒိယနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးရပ်တန့်နေရလို့ပုံတွေတွေကပြောပါလေ။အိန္ဒိယဘက်မှာမေလ3ရက်နေ့ကလူမျိုးရေးအထူးကြုံးတွေစတင်ဖြစ်ပွားခဲ့တာဖြစ်ပြီးအဲ့ဒီနေ့ကစလို့နေဆက်ကနေလူဝင်ထွက်ပိတ်ပင်လိုက်လို့ကုန်သွယ်ရေးပါပြတ်တောက်ခဲ့တာပါလက်ရှိမှာနှစ်နိုင်ငံလူဝင်ထွက်ခွင့်လည်းပိတ်ပင်ထားတဲ့အတွက်အိန္ဒိယတွင်းကုန်ပစ္စည်းတွေဈေးနှုန်းတွေမြင့်တက်သွားသလိုမြန်မာဘက်ကနေအိန္ဒိယကိုတင်ပို့ဖို့နေဆက်မှာစောင့်ဆိုင်းပေးမိနေတဲ့ကုန်ကားတွေထဲမှာပုံတိုးနိုင်တဲ့ရေထွက်ကုန်ပစ္စည်းတွေလည်းပါဝင်တယ်လို့တမှုဒေသခံကုန်သွယ်တဦးကပြောပါတယ်တမှုဒေသခံနဲ့နေဆက်ပုဂ္ဂိုလ်တင်းကုန်လုပ်ငန်းရှင်တွေကတော့တရားဝင်နေဆက်ကိန်းနှစ်ခုနဲ့လမ်းပါလုံးဈေးကိုပြန်ဖွင့်ပေးဖို့ဆန္ဒရှိနေကြပါတယ်။တမှုနေဆက်ကတဆင့် အိန္ဒိယဗချံကိုမွေးမြူရေးထက်ကုန်ပဲမျိုးစုံမြောက်ငူသည်လေယာထက်ကုန်ပစ္စည်းတွေတင်ပို့နေတာပါ။အိန္ဒိယဘက်ကတော့စားသောက်ကုန်ပစ္စည်းအဝိထည်နဲ့အလောက်ကုန်ပစ္စည်းတွေမြန်မာဘက်ကိုတင်သွင်းနေတာပါ။ဒါပေမဲ့လက်ရှိမှာတော့ကုန်တွေကြီးလမ်းကြောင်းတွေအားလုံးအဝင်ထွက်ပြိပင်ထားတာကြောင့်တမူးတီတက်ကန်တွေအနေနဲ့လင်းစင်သုံးကုန်ပစ္စည်းပြက်လက်မှုတွေနဲ့ကြုံတွေ့နေရတယ်လို့ဒေသခံတဦးကပြောပါတယ်။အိန္ဒိယမဏိပူပြည်နယ်ဘက်မှာလည်းအထီးကင်ဟုတ်ဖြစ်စဉ်ကြောင့်လူများပြားသိဆုံးတာမိရှုဖြစ်စည်းတာတွေနဲ့တနက်နက်ပြစ်ခတ်မှုတွေအထိပါဖြစ်ခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။အိန္ဒိယကအထီးကင်ဟုတ်ဖြစ်နေတဲ့ KI 5ခုကိုညမထွက်အမေတင်းလေးလေးထုတ်ထားသလိုအင်ဖာမိုးရေးလမ်းမကိုလည်းတွာလာခွင့်ပိတ်ပင်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့2022ခုနှစ်အတွင်းကလည်းမိုးရေးမြို့မှာနေထိုင်တဲ့အိန္ဒိယနိုင်ငံသားဂေါတခါအမျိုးသားနှစ်ယောက်တမူးမျိုးမှာပြစ်သက်ခံရတဲ့ဖြစ်စဉ်ကြောင့်လဲတမူးနယ်ဆက်ကုန်တည်းရက်တန့်တော့ခဲ့ပူပါတယ
်။အိန္ဒိယနိုင်ငံမှာပဲလိုအပ်ချက်များနေတဲ့အတွက် FOB ဈေးနှုန်းတွေမြင့်တက်နေပါတယ်။အခုနှစ်အတွင်းအိန္ဒိယနိုင်ငံမှာပဲထွက်နှုန်းလျော့ကျခဲ့တဲ့အတွက်ပဲလိုအပ်ချက်တွေမြင့်တက်နေပြီးစိတ်ကန်ရောက် FOB ဈေးနှုန်းတွေလည်းမြင့်တက်နေတယ်လို့ပဲကုန်တယ်တွေကပြောပါတယ်။အိန္ဒိယနိုင်ငံအနေနဲ့လိုအပ်နေတဲ့ပဲတွေကိုမြန်မာနိုင်ငံကနေအများအပြားဝယ်ယူနေတဲ့အတွက်အခုနှစ်မှာပဲစင်ငုံတန်ချိန်3သိန်းခွဲနဲ့မက်ပဲတန်ချိန်3သိန်းကျော်အထိတင်ပို့ထားတယ်လို့မြန်မာနိုင်ငံပဲမျိုးစုံနဲ့နန်းလုံငယ်ရှင်များအသင်းကဆိုပါတယ်ဈေးကွက်အတွင်းမက်ပဲ FOB တန်တန်ကို930ကနေ915ဒေါ်လာလောက်ပေါက်ဈေးရှိနေပြီးပဲစင်ငုံကတော့တတန်ကို1030ကနေ1020ဒေါ်လာအထိပေါက်ဈေးရှိနေပါတယ်။ကျင်းသွင်းဈေးကွက်မှာတော့မက်ပဲတတန်ကို28,900ပေါက်ဈေးရှိနေပြီးပဲစင်ငုံတတန်ကိုတော့24,900အထိပေါက်ဈေးရှိနေတာပါ။အိန္ဒိယကလိုအပ်ချက်ရဝယ်လိုအမြင့်မားနေပေမဲ့မြန်မာနိုင်ငံမှာလည်းပဲလက်ကျန်ကနှဲပါနေပြီဖြစ်တာကြောင့်ဈေးနှုန်းတွေကဆက်လက်မြင့်တက်နိုင်ခြေရှိတယ်လို့အောင်လံမြို့ကုတ်စီတိုင်ဥက္ကဋ္ဌပဲကုံတဲဦးအောင်မူကတုံ့တက်ပါတယ်။အခုနေ့မှာအိန္ဒိယကပဲတင်သွင်းခွေကိုအခွန်ကင်းလုပ်ခွေပေးထားသလိုမက်ပဲထက်ပဲစင်ငုံကိုပုံမူဝယ်ယူနေတာပ
ါ။ပြည်ပကနေကုန်ပစ္စည်းတွေမတင်သွင်းမှုစစ်ကောင်စီကထုတ်ပြန်လိုက်ပါတယ်။ဒီဘက်ကနေကုန်ပစ္စည်းတွေကိုတတ်နိုင်သမျှမတင်သွင်းကြဘူးနဲ့တင်သွင်းလာတဲ့ကုန်ပစ္စည်းတွေကိုလည်းစစ်ဆေးတင်းကျပ်သွားမယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကအတည်ပြုစာထုတ်ပြန်လိုက်ပါတယ်။ထုတ်ပြန်စာမှာရေးသားထားတာကတော့ကုန်သွယ်မှုလုံခြုံရေးမဖြစ်ပေါ်စေဖို့အတွက်ပြည်တွင်းမှာထုတ်လုပ်နိုင်တဲ့ကုန်ပစ္စည်းတွေကိုတတ်နိုင်သမျှပြည်ပကနေမတင်သွင်းမှုနဲ့အမှန်တကယ်ပြည်တွင်းမှာမထုတ်လုပ်နိုင်တဲ့ကုန်ပစ္စည်းကိုသာစီစစ်ပြီးတင်သွင်းမှုဆိုပြီးဖော်ပြထားတာဖြစ်ပါတယ်။မြန်မာနိုင်ငံဟာအခြေခံလူသုံးကုန်မျိုးမျိုးပါဝင်အိမ်သုံးစီဝါအလှကုန်နဲ့စားသောက်ကုန်မျိုးစုံစားအုပ်စီ73စီစိုက်ပျိုးရေးလုပ်ငန်းအတွက်လိုအပ်တဲ့ဓာတ်မြော်စာပိုးသက်စီစတာတွေကိုပြည်ပကနေအဓိကတင်သွင်းနေရတာပါ။အ
ဲ့ဒါအဲ့ဒါကတော့ကျန်းမာရေးကိုပြောတာကကျွန်တော်ဖို့ဖို့ဆိုတော့ကုန်ကုန်နဲ့တော့ပုံသက်တော့ကျန်းမာရေးစီးပြီးမှဒီမှာကျွန်တော်လုပ်နေရတဲ့တော့ဒီထဲမှာထုတ်တဲ့ထရှိတဲ့ကျန်းမာရေးစီးပြီးဆိုရင်ဟိုမကလေးကဒီမတင်ရဲ့ဘောနဟိုအနာရောင်းကုန်မရှိဘူးဘောနဒီတင်းထွက်တာဟိုဒီတင်းပြင်းထွက်တာဟိုဦးစားပြီးပြင်းဆိုပြီးရက်ပေါ့လိုရရင်တော့ဒီလိုဒီလိုလိုရတဲ့ဟာဆိုတော့ဒီခေတ်ကိုရှိပါလားတကယ်လိုရရင်ဒီစီတူအပေါ်ကင်းတဲ့ဒီလိုစီပါနော်
ကိုယ်စီတွေကိုတရားဝင်လမ်းကြောင်းကနေတင်သွင်းမှုအပေါ်ကန့်သက်တင်ကြပ်လိုက်တာဟာတရားမဝင်နည်းလမ်းနဲ့ကုန်သွယ်ရေးဈေးကွက်ကိုကျယ်ပြန့်သွားစေနိုင်တယ်လို့ကုန်သည်တွေကထောက်ပြကြပါတယ်ဒါအပြင်ပြည်တွင်းလိုအပ်ချက်တော့အပြည့်အဝထုတ်လုပ်နိုင်မှုမရှိသေးတဲ့တွင်းကုန်တွေကိုပြည်ပကနေတင်သွင်းခွင့်ပိတ်ပင်လိုက်တာကကုန်စည်းနှုန်းတွေထပ်မံမြင့်တက်လာနိုင်တယ်လို့ဈေးကွက်ထဲမှာလည်းကုန်ပစ္စည်းပြက်လက်မှုနဲ့ဈေးကစားမှုကပိုမိုကြီးမားလာနိုင်တယ်လို့ဆိုကြပါတယ်။စီးပွားကူတန်းဝန်ကြီးဌာနအနေနဲ့ပြီးခဲ့တဲ့ဘဏ္ဍာနှစ်ကကုန်သွယ်မှုပုံငွေအမေရိကန်ဒေါ်လာ 1.5 ဘီလီယံရရှိနိုင်မှုခန့်မှန်းထားခဲ့ပေမဲ့တကယ့်လက်တွေ့မှာတော့ကန်ဒေါ်လာတန်း900ကျော်လုံငွေပြခဲ့ပါတယ်။အခုနှစ်မှာလဲကုန်သွယ်မှုပုံငွေ1ဘီလီယံရရှိဖို့ရည်မှန်းထားခဲ့ပေမဲ့ပြီးခဲ့တဲ့အပိလထဲမှာပဲလုံငွေပြခဲ့တာကြောင့်တွင်းကုန်ကဏ္ဍကိုကန့်သတ်ဖို့လှုံ့ဆော်တာဖြစ်နိုင်တယ်လို့ကုန်သွယ်တွေကသုံးသပ်ကြပါတယ
်။အခုဆက်ပြီးမေလ3ရက်ကနေ10ရက်နေ့ထိဈေးကွက်တွင်အသက်ကျနေမည်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ဈေးကွက်ထဲမှာလက်ကျန်နေတဲ့ချိန်တရုတ်ဘက်ကအဝယ်လိုက်နေလို့နန်းစည်းတွေအနှဲငယ်မြင့်တက်လာပါတယ်။ ကုန်ရှာပြီးဈေးကွက်လိုအပ်ချက်မြင့်တက်နေတာကြောင့်အရေးသွေးကောင်းနှန်းတွေဈေးကောင်းရနေတယ်လို့ကုန်သည်တွေကဆိုပါတယ်။လက်ရှိမန္တလေးကုန်စည်တိုင်ဈေးကွက်မှာနန်းဖြူ45ပိတ်တောင်ဝင်တဲ့အိတ်ကို3,000ကနေ3,150ကျပ်နန်းညူတဲ့အိတ်ကို26,800ကျပ်ဆောင်းနန်းကတဲ့အိတ်ကို26,500ကျပ်နန်းနဲ့စမုံကတဲ့အိတ်ကို25,500ကနေ29,500ကျပ်ပန်းနန်းတဲ့အိတ်ကို38,800ကနေ39,000ကျပ်ပေါက်စီရှိနေပြီးအမျိုးအစားလိုက်တဲ့အိတ်ကို73,000ကနေ9,000ကျပ်ဈေးအနည်းငယ်မြင့်တက်လာပါတယ်
ပြပတင်မှုရှိနေတာကြောင့်ရှမ်းပြည်နယ်အောင်မန်းဈေးကွက်မှာဂျင်းခက်ကြီးတပိတ်တာကိုလက်ကားဈေး4,000ကျပ်ထိစတင်ရောက်ရှိလာပါတယ်။ပြီးခဲ့တဲ့တပတ်ကဂျင်းခက်ကြီးတပိတ်တာကို3,900ကျပ်ထိဖြစ်ပေါ်ခဲ့ပြီးတပတ်အတွင်း3,000ကျပ်ဈေးထပ်မံမြင့်တက်လာတာပါ။ရန်ကုန်ဈေးကွက်မှာတော့ဂျင်းခက်ကြီးတပိတ်တာကို8,000ကျပ်နဲ့အယောင်းဝယ်ပြုလုပ်နေကြပါတယ်။
ပဲကြီးကဈေးကွက်ထဲမှာပြည့်စည်လက်ကျင်နေနေပေမဲ့အယောင်းဝယ်တွက်ပြီးဈေးကောင်းရနေပါတယ်။တကြံရင်နောက်ပိုင်းမှာပဲကြီးဈေးမြင့်တက်လာတာဖြစ်ပြီးလက်ရှိမှာတရုတ်ဘက်ကလည်းအဝယ်ရှိနေတယ်လို့ပြည်တွင်းစားသုံးမှုအတွက်လည်းဝယ်ယူမှုတွေရှိနေတယ်လို့ကုန်သည်တွေကဆိုပါတယ်။လက်ရှိမန္တလေးကုန်စည်တိုင်းဈေးကွက်မှာပဲကြီးတအိတ်ကို24,000ကနေ26,500ကျပ်ထိပေါက်ဈေးရှိနေပြီးအမျိုးအစားလိုက်9,000ကနေ15,000ကျပ်ကြားဈေးမြင့်တက်လာပါတယ်။ပြီးခဲ့တဲ့တည်င်းဘက်ကပဲကြီးတအိတ်ကိုအမျိုးအစားလိုက် 22,500 ကျပ်ကနေ 26,000 ကျပ်ထိပေါက်ဈေးရှိခဲ့တာပါ။အခုတင်ဆက်ပေးထားတဲ့သီးနှံဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။အိန္ဒိယမြန်မာနေဆက်ကုန်သွယ်ရေးရက်နေတာနဲ့သီးနှံဈေးတက်ကြတွေကို Farmer Times Media ကတင်ဆက်ပေးခဲ့တာပါအခုတော့ဥတုရာသီအစီအစဉ်မှာသန့်ရှင်းဟိုက်ဒရိုဂျင်ထုတ်လုပ်တင်ပို့နိုင်ရေးစပိန်ကြိုးပမ်းနေတာကိုပြောပြထားပါတယ်နေသာပြီးလေတိုက်နှုံးလဲကောင်းတဲ့စပိန်နိုင်ငံမှာတော့သန့်ရှင်းစွန့်ရင်သုံးပြီးဟိုက်ဒရိုဂျင်တွေကိုတက်ခွဲထုတ်နေကဖန်လုံဓာတ်ငွေမထွက်တဲ့ဒီစွန့်ရင်ကိုဥရောပကိုပါတင်ပို့ဖို့ရည်မှန်းထားပါတယ်ဒီအကြောင်းနောက်လောင်ပြောပြပေးပါဦးခင်ဗျာ
ကြောင်မီသွေးလိုရုပ်ကျွင်းလောင်စာတွေသုံးပြီးတော့လက်ပတ်ခဲ့တဲ့ဒီဆက်ရောင်အဟောင်းကြီးမှာတန့်ရှင်ဟိုက်ဒရိုဂျင်စွမ်းအင်တွေကို electrolysis နည်းနဲ့ကြိုပမ်းထုတ်လုပ်နေပါတယ်။မိုင်းသွေးလုပ်ငန်းမြို့တစ်ခုဖြစ်ခဲ့တဲ့ Puerto Llano မြို့ဟာ Spain စွမ်းအင်ကုမ္ပဏီ Iberdrola နဲ့ဓာတ်မြင့်ဩဇာထုတ်လုပ်နေတဲ့ Fertiberia ကုမ္ပဏီတို့ပူးပေါင်းပြီးတော့ကာဗွန်ဓာတ်ငွေ့လုံးဝမထွက်တဲ့ကမ္ဘာပထမဆုံးဓာတ်မြင့်ဩဇာတွေထုတ်လုပ်ဖို့ဆောင်ရွက်နေတာပါ။
We are in the start early stages
ကျွန်တော်တို့လုပ်ငန်းကအစပျိုးကာလပဲရှိပါသေးတယ်။ဘယ်ရမဆိုပထမဆုံးခြေလှမ်းကိုတူးတယောက်ကစတင်ရမှာပါ။ကျွန်တော်တို့လည်းဒီအတိုင်းပဲလေ့လာရင်းလုပ်ကင်နေတာဖြစ်ပါတယ်
။ပြန်ပြည့်မြဲစွမ်းအင်ကလာတဲ့လျှက်စစ်တာအားထုတ်လွှတ်ထားတဲ့ရေထဲဟိုက်ဒရိုကာဗွန်ဓာတ်တွေဖြည့်ဆည်းဆင်းစေပြီးတော့ဟိုက်ဒရိုဂျင်နဲ့အောက်ဆီဂျင်မော်လီကျူးတွေကိုထပ်ခွဲထုတ်ယူတာပါ။ဒီလိုတက်ခွဲတဲ့နီလန်းကကဘာကြီးကိုပူနွေးလာစေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေလုံးဝမထွက်ပါဘူး။ဒါပေမဲ့လည်းဒီလိုနီလန်းနဲ့ဟိုက်ဒရိုဂျင်ထုတ်လုပ်နေတာကမ္ဘာတစ်ဝန်း300%ရခိုင်နှုန်းတောင်မရှိသေးပါဘူး။ရင်းနဲ့တက်ခွဲတဲ့နီကိုသုံးဖို့လိုအပ်တဲ့လျှက်စစ်တအားကိုလည်းမီဂါဝတ်တရားထုတ်လုပ်နေတဲ့စက်ရုံပိုင်းနေစွမ်းအင်သုံးဆိုလာပြားတွေစီကလာပါတယ
်။ Nuestras plantas lo primero que hacían era a partir de gas natural romper la molécula de hidrógeno.
ရုပ်ကျင်းလောင်စာတွေသုံးမဲ့အစားပြန်ပြင်းမြဲစွမ်းအင်သုံးပြီးဟိုက်ဒရိုကာဗွန်ဓာတ်ငွေတွေကိုရေထဲဖြတ်ပြီးတက်ခွဲတာဖြစ်ပါတယ်။ဒီလုပ်ငန်းစဉ်ကြောင့်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေထွက်မလာတော့ပါဘူးဥပမာပြောရရင်ဆက်ယုံမှာအမိုနီးယားတန်ထုတ်လုပ်နိုင်အောင်ဓာတ်ခွဲရတဲ့အခါကာဗွန်ဒိုင်အောက်ဆိုက်နှစ်တန်နီးပါးထွက်ပါတယ်တန်ရှင်းဟိုက်ဒရိုဂျင်နဲ့ဆိုရင်တော့ကာဗွန်ဓာတ်လုံးဝမထွက်တော့ပါဘူးအရင်တုန်းကတော့ဒါမျိုးထုတ်လုပ်ဖို့ဆိုတာမဖြစ်နိုင်ပါဘူ
းဓာတ်မြင့်ဩဇာတွေကထွက်တဲ့တနစ်တာဖလောင်အိမ်ဓာတ်ငွေ့ဟာ 2.6 ဂီဂါတန်ရှိနေပြီးတော့ကဘာသဝံလေချောင်းနဲ့ကုန်တင်တင်မောလုံငန်းနဲ့ပူပေါင်းပြီးတော့နှစ်စဉ်ထုတ်လွှင့်နေတဲ့ကာဗွန်ဓာတ်ငွေ့ပမာဏနဲ့ဒန်းတူဒါမှမဟုတ်အဲ့ဒီထက်တောင်ပိုများနိုင်တာကိုနောက်ဆုံးလေ့လာမှုတစ်ခုမှာတွေ့ရပါတယ်။အဲ့ဒီလိုဓာတ်မြင့်ဩဇာတွေကြောင့်ထွက်လာတဲ့ဖလောင်အိမ်ဓာတ်ငွေ့၃ပုံတစ်ပုံဟာလဲဖာတီဘာရီယာတို့လိုဓာတ်မြင့်ဩဇာထုတ်စေယုံတွေစီကလာပါတယ်။ဖာတီဘာရီယာစက်ယုံမှာတော့ဖလောင်အိမ်ဓာတ်ငွေ့ထုတ်လွှင့်မှု၁၀ရာခိုင်နှုန်းအထိရှင်းချထားပြီးပါပြီ။ဒါပေမဲ့လည်းဓာတ်မြင့်ဩဇာထုတ်စေအောင်အများစုကဟိုက်ဒရိုဂျင်ကိုတွင်းထွက်သဘာဝဓာတ်ငွေ့တွေသုံးပြီးတော့ဆက်လက်ထုတ်လုပ်နေကြတာဖြစ်ပါတယ်။အဲ့ဒီလိုနီးနဲ့ထုတ်လုပ်တဲ့ဟိုက်ဒရိုဂျင်ဓာတ်တွေကိုတော့ gray မိခိုရောင်အဆင့်ဖြစ်သတ်မှတ်ထားပါတယ်ဟိုက်ဒရိုဂျင်စွမ်းအင်ထုတ်လုပ်တဲ့နေရာမှာအသုံးချတဲ့နည်းအပေါ်မူတည်ပြီးတော့အညိုရောင်မိခိုရောင်အပြာရောင်နဲ့အစိမ်းရောင်အဖြစ်အသီးသီးသတ်မှတ်ထားတာပါနေစွမ်းအင်လေစွမ်းအင်တို့လိုပြန်ပြည့်မြဲစွမ်းအင်ကလာတဲ့လျှက်စစ်တအားတွေလှုပ်ပေးထားတဲ့ရေထဲဖြတ်ပြီးတော့ထုတ်လုပ်ထားတဲ့နည်းကိုတော့အစိမ်းရောင်ဟိုက်ဒရိုဂျင်သမမဟုတ်တန့်ရှင်ဟိုက်ဒရိုဂျင်အဆင့်အဖြစ်သတ်မှတ်ထားပါတယ
် The sense of urgency is thatEveryone seems to be racing.
တန်ရှင်ဟိုက်ဒရိုဂျင်စွမ်းအင်တွေတင်ပို့ဖို့လူတိုင်းအပြိုင်အဆိုင်နဲ့အရေးတကြီးလှုပ်ကန်နေပုံရပါတယ်။စွမ်းအင်စက်ရုံတီထောင်လိုက်ပြီဆိုတာနဲ့သူကဆယ်စုနှစ်တည်နဲ့ချီလှုပ်ကန်ရတော့မှာဖြစ်ပါတယ်။ဒီအချိန်လေးမှာနှစ်တည်နဲ့ချီလှုပ်ကန်ရတော့မဲ့သဘောဖြစ်ပါတယ်။ဒါကြောင့်လဲလုပ်ငန်းအောင်မြင်မှုရအောင်မြန်မြန်ဆန်ဆန်လှုပ်ရှားတက်ဖို့တိတ်ကိုအရေးကြီးပါတယ်။
ကဘာမှာနေစွမ်းအင်ထုတ်လုပ်မှုတွေဈေးနှုန်းသက်သာလာနေချိန်မှာပဲဟိုက်ဒရိုဂျင်စွမ်းအင်လိုအပ်တဲ့စပိန်နိုင်ငံတွင်းကစက်ရုံလုပ်ငန်းတွေအတွက်တန့်ရှင်းစွမ်းအင်တင်ပို့ရေးလုပ်ငန်းတွေလည်းအလင်းအမြန်တိုးတက်လာပါတယ်။စက်ရုံအလုပ်ရုံတွေမှာရုပ်ရင်းလောင်စာတွေရှော့ချဖို့ကတော့အခက်တွေ့နေတော့မှာမီးလောင်လွှဲလာတဲ့ဟိုက်ဒရိုဂျင်စွမ်းအင်တွေဟာတူလောင်ဖို့ရောတည်ယူပို့ဆောင်ရေးအတွက်ပါအတော့ကိုခက်ခဲနေပါသေးတယ်။ဒါကြောင့်လဲလောင်စာရိုးစိမ့်မှုနဲ့အောင်လို့ဖာတီဘာရီယာစက်ရုံပေးမှာပဲဟိုက်ဒရိုဂျင်စက်ရုံကိုတည်ဆောက်ခဲ့တာပါပြားချက်လုပ်ငန်းတွေလိုကီရင်းဟိုက်ဒရိုဂျင်လိုအပ်ချက်တွေဖြည့်ဆည်းပေးနိုင်ပြီဆိုရင်တော့တခြားနိုင်ငံတွေစီတင်ပို့ဖို့လည်းရည်မှန်းထားပါတယ
် Within the European Union Spain and Portugal
ယူရောပသမဂ္ဂထဲမှာတော့စပိန်နဲ့ပေါ်တူဂီနိုင်ငံတွေမှာပြန်ပြည့်မြဲဟိုက်ဒရိုဂျင်စွမ်းအင်ထုတ်ယူနိုင်ဖို့အကောင်းဆုံးအရင်းအမြစ်တွေရှိပါတယ်ပြန်ပြည့်မြဲစွမ်းအင်နဲ့လျှက်စစ်ဓာတ်အားထုတ်လုပ်ဖို့လည်းသိတ်ကောင်းတဲ့အရင်းအမြစ်တွေရှိကြပါတယ်ပြန်ပြည့်မြဲစွမ်းအင်ထုတ်လုပ်ဖို့လိုအပ်တဲ့မြေလွတ်မြေရိုင်းတွေလည်းအလွန်အလောက်ရှိပါတယ်တချို့နေရာတွေကလွဲရင်ရေအရင်းမြစ်တွေလည်းအပြည့်အဝရှိနေပါတယ်စပိန်ရောပေါ်တူဂီနိုင်ငံမှာပါတိတ်ကောင်းတဲ့စွမ်းအင်လုပ်ငန်းတွေရှိကြသလိုစွမ်းအင်လုပ်ငန်းသစ်တွေဖန်တီးနိုင်တယ်ဆိုတာကိုလည်းအသီးသီးသက်သေပြထားကြပြီဖြစ်ပါတယ
်ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တိုက်ခိုက်ခဲ့တဲ့အချိန်ကစပြီးတော့စက်ရုံသုံးတန့်ရှင်ဟိုက်ဒရိုဂျင်တွေရဲ့အခန်းကဏ္ဍကဥရောပမှာအတော့ကိုအရေးပါလာတာပါဟိုက်ဒရိုဂျင်ထုတ်လုပ်ရေးအတွက်အများဆုံးအသုံးပြုနေတဲ့သဘာဝတောင်းငယ်တွေကိုရုရှားကကမ္ဘာမှာဒုတိယအများဆုံးထုတ်လုပ်နေတာပါ Steel နဲ့စက်ပြိုရေးသုံးကုန်ပစ္စည်းထုတ်လုပ်ရမှာလိုအပ်တဲ့စွမ်းအင်တွေကိုကြောင်မီသွေးနဲ့သဘာဝတောင်းငယ်တွေကိုအဓိကအသုံးပြုနေရတာဖြစ်ပြီးတော့အဲ့ဒီနေရာမှာအစားထိုးနိုင်မဲ့တန်ရှင်းစွမ်းအင်တွေမလုံလောက်သေးဘူးလို့လေ့လာသူတွေကထောက်ပြနေတာပါဒါကြောင့်လဲအခြေတီးစားပြုတ်လာတဲ့တန်ရှင်းဟိုက်ဒရိုဂျင်စွမ်းအင်ထုတ်ရေးလုပ်ငန်းတွေဖက်လူတွေခြေဦးလှည့်လာကြပါတယ်အပီပီဆိုင်ရန်စွမ်းအင်အေဂျင်စီကလည်းဥရောပတိုက်မှာတန့်ရှင်းစွမ်းအင်သုံးပြီးတော့ဟိုက်ဒရိုဂျင်စွမ်းအင်တွေကိုစပိန်နိုင်ငံမှာတဝက်လောက်ထုတ်ယူနိုင်လိမ့်မယ်လို့2022ခုနှစ်ဒီဇင်ဘာလမှာပဲခန့်မှန်းပြောဆိုထားတာဖြစ်ပါတယ်။ကျမနောင်လောက်ပ
ါ။စပိန်တန့်ရှင်းစွမ်းအင်နဲ့လောက်ပြောပြခဲ့တာပါ။အခုတော့ VOA စနေညနောက်ဆုံးသတင်းအချင်းချုပ်ကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ။
ဘင်္ဂလားပင်လယ်ရှေ့လယ်ပိုင်းမှာဖြစ်ပေါ်နေပြီးတော့ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဥတီလာနေတဲ့မိုခာဆိုက်ကလုန်းမုန်တိုင်းဟာအထူးအပြည့်နဲ့ဆိုက်ကလုန်းမုန်တိုင်းအဖြစ်ပြောင်းလဲလာနေတယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကထုတ်ပြန်ထားပါတယ်။ဒီနေ့ညနေ၄နာရီမှာထုတ်ပြန်ချက်အရတော့မုန်တိုင်းဟာဟိုင်းကြီးကျွန်းအနောက်ဘက်ရေမိုင်195မိုင်စစ်တွေမြို့အနောက်တောင်ဘက်ရေမိုင်330မှာဗဟိုပြုတ်ပြီးတော့လေတိုင်နှုန်းကတနားယူမိုင်120လောက်နဲ့အရှေ့မြောက်ဘက်ကိုဥတီလာနေတယ်လို့ပြောပါတယ်။မိုခာဆိုက်ကလုန်းမုန်တိုင်းဟာမနက်ဖြန်တနင်္ဂနွေနေ့နေ့လယ်ပိုင်းမှာတော့ရခိုင်ပြည်နယ်စစ်တွေမြို့အနီးကနေလေတိုင်နှုန်းတနားယူမိုင်100လောက်နဲ့ဝင်ရောက်မှာဖြစ်တဲ့အတွက်အနီရောင်အဆင့်သတ်မှတ်ထားတယ်လို့ပြောပါရယ်ခင်ဗျာမြန်မာနိုင်ငံရဲ့နယ်နိမိတ်ချင်းထိဆက်နေတဲ့အိန္ဒိယနိုင်ငံမနီပူပြည်နယ်မှာတော့လူမျိုးစုနှစ်ခုကြာဖြစ်ပေါ်တဲ့အထီးကရုံးတွေကြောင့်လူ52ဦးထပ်မံတေဆုံးခဲ့ရတယ်လို့ပြည်နယ်လုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်32ကြိမ်မြောက်အရှေ့တောင်အာရှစီးကိန်းပြိုင်ပွဲမှာတော့မြန်မာနိုင်ငံကဒီကနေ့မှရွှေတစိမ့်နှစ်ခုနဲ့ငွေတစိမ့်နှစ်ခုထပ်ပြီးတော့ရခဲ့ပါတယ်အမျိုးသမီးအလေးမ45ကီလိုဒန်းမှာမြန်မာနိုင်ငံကမတ်ဇင်မေဦးကရွှေတစ်ခုရပြီးတော့အမျိုးသား9ယောက်တွဲရိုးရလီလော်ပြိုင်ပွဲမှာလည်းမြန်မာနိုင်ငံကရွှေတစ်ခုထပ်ပြီးတော့ရခဲ့ပါတယ်။ဒါပြင်ရိုးရလီအသင်းလိုက်2ယောက်တွဲမှာတော့အဆက်2ယောက်တွဲမှာတော့မြန်မာနိုင်ငံကငွေစိတ်တစ်ခုရပြီးတော့ပိုက်ကျော်ချင်းအမျိုးသား2ယောက်တွဲဖိုင်နယ်မှာတော့မြန်မာကအင်ဒိုနီးရှားကိုရှုံးပြီးတော့ဒုတိယငွေတစိတ်ရရှိခဲ့ပါတယ်။မကြာခင်ကပြီးဆုံးသွားခဲ့တဲ့အမျိုးသားဘောလုံးဆီမီဖိုင်နယ်မှာတော့မြန်မာအသင်းဟာထိုင်းကို3ဂိုးကိုမရှိနဲ့ရှုံးနေသွားတဲ့အတွက်ဘောလုံးပွဲနဲ့လွဲချော်သွားခဲ့ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခွေးရနိုင်ရေ VO ရဲ့စနေညအစီအစဉ်လေးအားလုံးကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါ။ရုပ်သံဆိုင်ရာအင်ဂျင်နီယာတွေကတော့William Andrade နဲ့ TN1 တို့ဖြစ်ပါတယ်။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမြမှာ VOA ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့မုန်တိုင်းဒဏ်ကနေလဲကင်းကျင်းပြီးတော့လူရဆန္ဒပြဝရှင်လန်းချမ်းမြေကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.